Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ29ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်လေးကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဘိုင်းဒိုမီတာ24 25 30 minutes နဲ့90တို့ကနေဖန်ယူနာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ခြင်းနဲ့တပြေးညီဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကြီးထိုက်ပါ။မောင်တော်မြို့နယ်အတွင်းဖောက်ခွဲတိုက်ခိုက်မှုတွေတရားတွေဖျက်ဆီးခံထားရတာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေသွာလာရေးအခက်တွေ့ရတယ်လို့ရခိုင်ဝန်ကြီးချုပ်ကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုတက်ကဆက်ပြည်နယ်မှာတော့မုန်တိုင်းအားရော့လာပြီမယ်လို့ဘေးရန်ဒီရဲတွေရှိနေနိုင်တယ်လို့အာဏာပိုင်တို့ကသတိပေးနေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်တဲ့အတူကြေညာပေးပါမယ်ရှင်။
ကောင်းပါပြီရှင်သတင်းတွေပြီးနားဆင်ကြမယ်သတင်းလာတွေထဲမှာတော့
လူမျိုးဘာသာဆိုတာဥပဒေညာမှာမရှိပါဘူးအဲ့တော့ဥပဒေချိုးပေါက်တဲ့အတင်းနဲ့ကျူးလွန်သူကိုဥပဒေချိုးပေါက်သူအတိုင်းဥပဒေရဲ့စိတ်ကမူပါအတိုင်းကြီးကြီးကြကြတက်ကြတာကအရေးယူပါမချိုးပေါက်သူများကိုလည်းဥပဒေရကာကွယ်ပေးဖို့အတွက်တာဝန်ရှိပါတယ
်ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်ဒီအကြောင်းနဲ့အတူတွေ့ဆုံမင်းမြန်ကန်အစီအစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါရမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တရင်တိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်အကြမ်းဖက်တိုက်ခိုက်မှုတွေကနေလုံခြုံရေးပေးနိုင်ဖို့တပ်ဖွဲ့ဝင်တွေသွာလာတာမှလမ်းတွေကိုဖောက်ခွဲထားတာတွေတံတားတွေကိုဖျက်ဆီးထားတာတွေကြောင့်အခက်တွေ့နေရတယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကဒီကနေ့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်
ကျွန်တော်တို့သိခဲ့ပါတယ်မောင်တော်အဝင်မှာဆိုလမ်းနယ်ပေါင်းမှာသူတွင်းတွေကိုပြစ်ပြီးတော့ဒါမိုင်းကုန်းတွေတောင်တတ်တာဆိုတော့ဒီကလုံခြုံရေးသွားတဲ့တပ်မတော်သားတို့နော်ကျွန်တော်လုံခြုံရေးအဖွဲ့ဝင်တွေကဟိုမှန်တယ်လို့ခီးမပေါက်ဘူးဟိုဒါတွေကိုမိုင်းတွေကိုရှင်းနေရတယ်အခုတရားတွေဖြတ်ထားတယ်ဆိုတော့အဲ့ဒါတွေကအသွားလာကျွန်တော်ရှင်းရှင်းသွားရတယ်ဒါတွေဖြစ်တော့ဟိုအများကြီးနှောင့်နှေးမှုတွေရှိတယ်အဲ့ဒီကကျွန်တော်တို့ဒါဟိုတိုင်းရင်းသားတွေကတော့ဟိုလက်တော်မှာစိုးရိမ်မှုတွေဖြစ်တာပေါ့ဒါပေမဲ့အခုကျွန်တော်ခြုံပြီးတော့ပြောရရင်တော့ဟိုမနေ့ညကပဲတော်တော်များများအဲ့ဒီနေရာတွေကိုရောက်သွားပြီ
ဒီကနေ့မောင်တော်မြို့ကိုသွားရောက်ခဲ့ကြတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူနဲ့ကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးတို့ကသတင်းထောက်တွေကိုနယ်မြေအခြေအနေအတွေ့အကြုံတွေကိုပြောဆိုခဲ့ကြတာဖြစ်ပါတယ်။မောင်တော်ဒေသတွေကနယ်မြေတွေမှာနေထိုင်နေကြသူတွေအတွက်လက်ရှိမှာလုံခြုံရေးကိုထိန်းထားနိုင်အောင်အာဏာပိုင်တို့ဘက်ကဆောင်ရွက်ထားတဲ့အကြောင်းလဲဝန်ကြီးချုပ်ဦးညီပူကအခုလိုပြောဆိုသွားပါတယ်။
အခုပြောနေတာကတော့အခုရောက်တဲ့နေရာတွေမှာအခုရှိနေတဲ့နေရာတွေမှာလုံခြုံမှုရောအပြည့်အဝရအောင်ကျွန်တော်တို့လုပ်ပေးထားတယ်နော်လုံခြုံစိတ်ချအောင်ရေးလို့ရအောင်လုပ်ပေးထားတယ်လိုအပ်တဲ့အစားအသောက်နော်လိုအပ်တာတွေကိုကျွန်တော်တို့ပြည့်စည်ပေးထားတယ်နော်ဒီကြားထဲမှာကျွန်တော်တို့ပြည့်စုံအောင်လုပ်ပေးထားတယ်အဲ့တော့အကြေးလိုအပ်လာရင်လိုအပ်တယ်လို့ကျွန်တော်တို့ကဒါညှိနှိုင်းတိုင်ပင်ပြီးတော့အဲခုနပြောလို့ဘုရားဆွဲထုတ်ဖို့လိုတယ်အဲမလိုဘူးဒါတွေကနောက်ဖြစ်လာမယ့်ဟာတွေလောလောဆယ်ကျွန်တော်တို့ဒါဒီအနေအထားမှာကျွန်တော်တို့ထိန်းထားနိုင်တယ်နော်လုံခြုံလုပ်ပေးထားနိုင်တယ်
လက်ရှိမောင်နှောဒေသတွေမှာတပ်မတော်တပ်ဖွဲ့တွေနဲ့ရဲတပ်ဖွဲ့တွေကလုံခြုံရေးကိုပူးပေါင်းဆောင်ရွက်နေပြီးအကြမ်းဖက်မှုတွေကနေတင်းရှောင်နေရသူတွေကိုတပ်မတော်ရဟတ်ရင်နဲ့လဲစားနပ်ရိက္ခာတွေပို့ဆောင်ပေးနေတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်
။ရခိုင်ပြည်နယ်မောင်နှောဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းလူပေါင်း104ဦးသေဆုံးခဲ့ပြီးဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ချက်တွေအရရဲနဲ့တပ်မတော်တပ်ဖွဲ့ဝင်12ဦးကြာဆုံးပြီးတော့အရသာ73ဦးသေဆုံးခဲ့ပြီးအကြမ်းဖက်သမား89ဦးကိုအသေးရမိကြောင်ဖော်ပြထားပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေကအစိုးရလုံခြုံရေးစခန်းဒီအစိုးရတာဝန်ရှိသူတွေရဲ့တွာလာမှုတွေကိုပောက်ခွဲတိုက်ခိုက်နေသလိုယာနဲ့ချီအင်အားရှိတယ်လို့လည်းအစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဇာတ်ရီနေ့ညသကောင်းကျော်အချိန်မှာမောင်တော်ဒေသတွင်ကဒေသ24ခုကရဲစခန်းရဲခင်းတွေကိုဘင်္ဂါလီအကြမ်းဖက်သမားတွေတပြိုင်တည်းတစ်ချိန်တည်းတိုက်ခိုက်ခဲ့တာဖြစ်တယ်လို့မြန်မာအစိုးရကသတင်းထုတ်ပြီးအခုအချိန်ထိတိုက်ခိုက်ခံရတဲ့ကင်းစခန်းပေါင်း30ရှိသွားပြီဖြစ်ပြီးတော့လက်နက်ငယ်တချို့လည်းဆုံးရှုံးရကြောင်းပြောဆိုထားပါတယ်။တောင်ပစာကျေးရွာအစွန်းရောက်ဘင်္ဂါလီအကြမ်းဖက်သမားများပိတ်ဆို့ထားချိန်မှာ INGO နိုင်ငံကအကူအညီပေးအဖွဲ့အစည်းတွေကဝန်ထမ်းတွေပါတယ်ဆိုတဲ့သတင်းတွေကိုလည်းမြန်မာအစိုးရကတည်ပြုနိုင်ဖို့ဆက်လက်ဆောင်ရွက်နေတယ်လို့ဒီကနေ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မောင်နှောဒေသမှာ ARSA နဲ့အစိုးရဘင်္ဂလီအကြမ်းဖက်သမားတွေကိုအကြမ်း ဖတ်အုပ်စုအဖြစ်နဲ့မြန်မာအစိုးရကကြေညာထားပြီးဖြစ်တာကြောင့်ဒီအဖွဲ့တွေကိုထောက်ခံအားပေးကူညီရရောက်စီတဲ့အပြုအမူတွေကိုအကျန်းဖတ်တိုက်ဖြတ်ရေးဥပဒေနဲ့အညီရေးယူသွားမယ်အပြင်နိုင်ငံတကာရဲတပ်ဖွဲ့ကိုလည်းအတည်ပြုဆောင်ရွက်သွားမယ်လို့မြန်မာအစိုးရကကြေညာထားပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုတက်ဆက်စ်ပြည်နယ်အရှေ့တောင်ပိုင်းမှာအပူပိုင်းမုန်တိုင်းကြောင့်မိုးတဲတဲ့ထန်ထန်ရွာသွန်းနေတာနဲ့အတူဟျူစတန်မြို့ကနေအနေနဲ့အင်းတွေရေကြီးရေဝင်နေချိန်မှာအင်းခေါင်မိုးတွေဘော်ကိုမတက်ကြဘို့နောက်ထပ်ခိုးတွေဘော်ကိုမတက်ကြဘို့အာဏာပိုင်တို့ကသတိပေးနေပါတယ်တက်ဆက်စ်ပြည်နယ်အရှေ့တောင်ပိုင်းမှာဝင်ရောက်တိုက်ခတ်နေတဲ့ဖြစ်တဲ့အပူပိုင်းမုန်တိုင်းဟာပြ ကျွန်းပြည်ကလည်းမြို့သားများကိုအသက်ရှင်နေကြပါတယ်။ဒီကနေ့မောင်တော်မြို့ကိုသွားရောက်ခဲ့ကြတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီတော်ရာသီဥတုဌာနကအကြီးပြုထားပါတယ်။တက်ဆက်မြို့စိတ်ကန်းကိုတော့အပြည့်စည်တွေကောက်ယူပြီး26နှစ်နေနဲ့48ရက်အတွင်းပြန်ဖွဲ့နာမည်လို့ခန့်မှန်းပြောဆိုထားပါတယ်။မုံတိုင်းစပြီးတော့ချင်းကပ်လာခဲ့တဲ့ပြီးခဲ့တဲ့တောက်ကြန်နေ့ကစလို့စိတ်ကန်းကိုပိတ်ထားခ ဲ့အခုချိန်ထိတော့နှစ်ဦးသေဆုံးခဲ့ရပြီးအနည်းဆုံး14ဦးထိခိုက်ဒဏ်ရာရထားပါတယ်ရှင်
အိန္ဒိယနိုင်ငံမှာအာရမပြည့်ကျင်းမှုနဲ့ပြည်တံချခံရတဲ့ဘာသာရေးကိုင်းဆရာဂူရူဂျီရမ်ရာဟင်းစင်းကိုထောက်ခံသူထောင်ပေါင်းများစွာဟာတနင်္ဂနွေနေ့ကစပြီးတော့သူရဲ့ဌာနချုပ်ကနေစတင်ထွက်ခွာလာနေပြီဖြစ်တဲ့အတွက်စစ်တပ်နဲ့ထိတိုက်တွေ့ရတာအဆုံးသတ်သွားပြီဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကကျန်းဖတ်ဆန္ဒပြမှုတွေအတွင်းမှာ36ရောက်သေဆုံးပြီးတော့300လောက်ဒဏ်ရာရခဲ့ပြီးတဲ့နောက်မှာအာဏာပိုင်တွေကဆန္ဒပြတဲ့သူတွေကိုလူစုခွဲဖို့ပန်ကြားခဲ့ပြီးတော့ဆန္ဒပြတဲ့သူတွေဘက်ကလည်းလူစုခွဲဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။စင်ကိုရောအာရမပြည့်ကျင်းမှုနဲ့တနင်္လာနေ့မှာပြည်တံချမှတ်သွားမှာဖြစ်ပြီးတော့သူ့ကိုထောက်ခံသူတွေအနေနဲ့အဲ့ဒီဝင်းထဲမှာရှိနေမယ်ဆိုရင်ပြဿနာတွေပို့ပြီးတော့ဖြစ်လာနိုင်တယ်လို့အာဏာပိုင်တွေဘက်ကဆိုရည်နေတာဖြစ်ပါတယ်။ပန်ချူကာမြို့တရားရုံးကစင်ကိုသူ့ရဲ့နောက်လိုက်ဦးကိုအာရမပြည့်ကျင်းမှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်ခင်တရက်လုံးမှာအတီရုံးတွေစတင်ဖြစ်ပွားခဲ့တာဖြစ်တယ်လို့အိန္ဒိယရဲတပ်ဖွဲ့ကပြောပါတယ်။အဲ့နောက်အကြမ်းဖက်တဲ့လူအုပ်ကဆိုရအဆောင်တွေကိုမိရှုပ်ပြီးသတင်းတော့တွေနဲ့ရဲတွေကိုလည်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ရဲကလူစုခွဲတဲ့အနေနဲ့မိသားပိုက်တွေမြေရုံပုံးတွေအုံပြူလူစုခွဲခဲ့ပြီးနောက်ပိုင်းမှာတော့ဒီကရုံးနေနေနိုင်ဖို့ကြိုးပမ်းတဲ့အနေနဲ့တနက်တွေမိုးပေါ်ထောင်ပြီးတော့ပြစ်ခဲ့ပါတယ်ခင်ဗျာ
။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်မှာတော့ဖလိုက်တိုမီတာ24 kHz 12395ဖလိုက်တိုမီတာ25 kHz 11965ဖလိုက်တိုမီတာ32 kHz 9323ဖလိုက်တိုမီတာ58 kHz 5885စနီတန်နူးနေမှာဖလိုက်လိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုရဲ့မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်တရားဥပဒေစိုးမိုးရေးဆောင်ရွက်တာမှာလူမျိုးစွဲအခြေခံလုပ်ခဲ့တယ်ဆိုတဲ့အမှုနဲ့စီရင်ချက်ချမှတ်ခံခဲ့ရတဲ့အာရီဇိုနာပြည်နယ်ခရိုင်ရဲတပ်ဖွဲ့အကြီးအကဲဂျိုးအာပီယိုကိုသမ္မတဒေါ်နယ်ထရန့်ကပြစ်ဒဏ်လွန်ကြီးခွင့်ပြုတဲ့ဆုံးဖြတ်ချက်ကိုသဘောမတူတဲ့အကြောင်းအောက်လွှတ်တော်ဥက္ကဋ္ဌဖော်ရာယန်ကပြောဆိုလိုက်ပါတယ်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေအနေနဲ့အမေရိကန်ပြည်ထောင်စုအတွင်းကလူတိုင်းလူတိုင်းရဲ့အခွင့်အရေးတွေကိုလေးစားဖို့အထူးပဲတာဝန်ရှိပါတယ်အခုလိုလုံငိမ့်ချမ်းသာခွင့်ပေးလိုက်တာကြောင့်ဒီတာဝန်ယူမှုတာဝန်ခံမှုကိုသေးသိမ့်သွားစေမယ့်အရေးခွင့်ပြုလို့မရဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌရိုင်ယန်ရဲ့ပြောခွင့်ရ Dot Andrews ကကြီးညာချက်ထဲမှာပြောဆိုထားပါတယ်။ Arizona ပြည်နယ် Republican အထက်လွှတ်တော်အမတ်နှုတ်ဖြစ်တဲ့ Joe McCain နဲ့ Jeff Flake တို့နှုတ်စလုံးကလည်းဒီဆောင်ရွက်ချက်ကိုဝေဖန်ထားပါတယ်။ Jeff ခရိုင်ရဲမှုအာပရီယိုဟာရဲတပ်ဖွဲ့ဝင်အဖြစ်နဲ့တာဝန်ထမ်းဆောင်စဉ်တခြားလုံရာဇဝတ်မှုတွေတရားမဝင်ရွှေ့ပြောင်းဝင်ရောက်မှုတွေရဲ့အန်တီအေကနေအများပြည်သူကိုအကာအကွယ်ပေးခဲ့တယ်။အသက်85နှစ်ရှိပြီဖြစ်တဲ့ရဲတပ်ဖွဲ့ဝင်ဟောင်းထားနိုင်ငံအတွက်နှစ်ပေါင်း50ကျော်စွန်းစားတမန်တာဝန်ထမ်းဆောင်ခဲ့ပြီးသမ္မတရဲ့လူငယ်ချမ်းသာခွင့်ပေးဖို့ထိုက်တန်သူဖြစ်တယ်လို့အင်ဂျီရောကပြီးခဲ့တဲ့တောက်ကြနေ့မှာကြေညာချက်ထုတ်ပြောဆိုထားပါတယ်။
လေဗနွန်နဲ့ Syria နယ်စပ်တလျှောက်မှာ Islamic အစွန်းရောက် IS အဖွဲ့ကိုတိုက်ခိုက်ချေမှုန်းနေတဲ့ Lebanon စစ်တပ်ကတဖက်သားအပြစ်ခတ်ရစဲရေးချညာလိုက်ပါတယ်။စစ်သေးကြော်တွေထိန်းသိမ်းထားစေလို့ယူဆရတဲ့2014ခုနှစ် August လကပြန်ပြီးဆွဲခံရတဲ့ Lebanon စစ်သား9ဦးတို့အရေးညီနိုင်ဆွေးနွေးနိုင်ဖို့အတွက် Lebanon စံတော်ချိန်မနက်9နာရီမှာအပြစ်ခတ်ရစဲရေးစတင်ကြောင်းစစ်တပ်ကဒီကနေ့တနင်္ဂနွေနေ့ထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီသားအတွင်းက Islamic အစွန်းရောက် IS အဖွဲ့ကိုတိုက်ခိုက်နေကြတဲ့ Lebanon စစ်သေးကြော်အုပ်စု Hezbollah နဲ့ Syria စစ်တပ်တို့ကလည်းအပြစ်ခတ်ရစဲရေးချညာထားပါတယ်။ လွန်ခဲ့တဲ့၃နှစ်ကလက်မနော်နယ်ဇက်မြို့အာဆော်မြို့ကိုအစ္စလာမစ်အစွန်ရောက် IS စစ်သွေးကြော်တွေထိန်းချုပ်ပြီးနောက်မှာလက်မနော်စစ်သားနဲ့ရဲတပ်ဖွဲ့ဝင်30ကိုပြန်ပြီးဆွဲသွားခဲ့တာဖြစ်ပါတယ်။ဒီထဲက၄ဦးကိုတော့ IS အဖွဲ့ကတပ်ပစ်ခဲ့ပါတယ်။နောက်2ဦးကတော့ဒဏ်ရာရပြီးခွင်လွန်ခဲ့တာဖြစ်ပါတယ်။2015ခုနှစ်ဒဇမ်ဘာလမှာတော့အကျဉ်းသားလေးလေးကြီးနဲ့ဖမ်းသူ16ဦးလွတ်မြောက်လာခဲ့တာဖြစ်ပါတယ်နော်။
တရုတ်နိုင်ငံတောင်ပိုင်းကိုဒီကနေ့တနင်္ဂနွေနေ့မှာအပူပိုင်းမုန်တိုင်းပတ်ခါဝင်ရောက်တာမှာဟောင်ကောင်ကျွန်းနဲ့မကာအိုတို့မှာမိုးသည်ထန်ပြီးလေအပြင်းထန်တိုက်နေပါတယ်။ဆယ်စုနှစ်တည်းအပြင်းထန်ဆုံးတိုက်ဖုံးမုန်တိုင်းတန်ကြောင်းအနည်းဆုံးလူပေါင်း22ဦးသေဆုံးခဲ့ရပြီးနောက်ရပ်ပိုင်းအတွင်ဒုတိယအကြိမ်ဖြစ်ဒီကနေ့အပူပိုင်းမုန်တိုင်းတန်ကိုခံရတာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမှာကာစီနိုလောင်းကစားဝိုင်းနေတဲ့စီကားရမကောင်ကျွန်းရဲ့အနောက်ပိုင်းကိုလေတိုင်လုံးတနာရီကီလိုမီတာ90နဲ့တိုက်ခတ်နေပြီးအမြင့်ဆုံး106ကီလိုမီတာအထိရောက်ရှိနိုင်ပါတယ်။ကရုအတင်းမော်တွေပြည့်စွဲမှုရက်ဆိုင်ထားရတယ်လို့လေချောင်းခီးစင်တချို့ကလည်းဆိုင်းငံ့ဖြတ်သိမ်းထားပါတယ်ရှင်
။အမေရိကန်ပြည်တော်စုလော့စ်ဗေဂတ်စ်မြို့မှာစနေနေ့ညကကျင်းပခဲ့တဲ့လက်ဝဲပွဲမှာတော့ရှုံးပွဲမရှိစံချိန်တင်ထားတဲ့အမေရိကန်က Floyd Mayweather ကအိုင်လန်ကကော်နာမက်ဂရဂါကိုဆယ်ကြီးမှာတိုင်ပွဲရနဲ့အနိုင်ရခဲ့ပါတယ်။ပွဲမတိုင်ခင်ကနှစ်ယောက်စလုံးပြန်လည်စကားစစ်ထိုးခဲ့ကြပြီးတော့ Mayweather ကလည်းအလဲထိုးမယ်လို့ပြောခဲ့လို့ McGregor ကလည်း Mayweather ကိုစောစောသီးသီးအလဲထိုးနိုင်ယူမယ်ဆိုပြီးတော့ပြောခဲ့တာဖြစ်ပါတယ်။ဒါပေမဲ့တကယ်တမ်းပွဲကစားတဲ့အချိန်မှာတော့ McGregor ဟာအစောပိုင်း3ကြိမ်မှာ Mayweather ကိုလင်းလင်းမြန်းမြန်းထိုးပြီးအသာစီးရခဲ့ပြီးမြဲနောက်ပိုင်းမှာတဖြည်းဖြည်းလက်ကျလာပြီးတော့နောက်ပိုင်းမှာခန်းစစ်ကောင်းတဲ့ Mayweather ကအသာစီးပြန်ရပြီးတော့ဆယ်ကြိမ်မှာတိုင်ပွဲရနဲ့အနိုင်ရသွားတာဖြစ်ပါတယ်။ဒါကြောင့် Mayweather ဟာအရင်က Rocky Marciano 49ပွဲနိုင်ပြီးရှုံးပွဲမရှိစံချိန်တင်ထားတဲ့စံချိန်ကိုချိုးပြီးတော့ပွဲ90စတိုက်ရှုံးပွဲမရှိစံချိန်တစ်အဖြစ်တင်လိုက်တာဖြစ်ပါတယ်။မိပွဲသားကတော့ McGregor ဟာသူထင်ထားတာထက်အများကြီးပိုကောင်းကြောင်းဒါပေမဲ့ဒီပွဲမှာတော့သူကပိုကောင်းခဲ့တယ်လို့ပွဲပြီးမှပြောပါတယ်။ဒါပြင်သူ့အနေနဲ့ပွဲပြီးမှလက်ဝဲပွဲကနေလုံးဝအနားယူပြီလို့လည်းပြောပါတယ်။မိပွဲသားဟာဒီပွဲအနိုင်ရတဲ့အတွက်စုချင်းငွေဖြစ်တဲ့ American Dollar တန်း100ကနေ900ကြာရနိုင်တယ်ဆိုပြီးတော့တချို့သတင်းတွေမှာဖော်ပြနေပါတယ်ခင်ဗျာ
။
နောက်ဆုံးရသတင်းတွေကိုမှတ်သရထိုင်းနဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်။ရခိုင်ပြည်နယ်တိုက်ခိုက်ခံရမှုအကြောင်းနဲ့အရင်ဆုံးစပါမယ်ရှင်။ရခိုင်မြောက်ပိုင်းမောင်တော်ဒေသကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ထောင်ချီတဲ့ဒေသခံတွေအတွက်အရေးပေါ်စာနာရိတ်ခါလိုအပ်နေပြီးအသက်အန္တရာယ်လုံခြုံရေးကလည်းအထူးစိုးရိမ်စရာအနေထားဖြစ်နေတယ်လို့ဒေသခံတွေကပြောပါရယ်။အကြမ်းဖက်တိုက်ခိုက်သူတွေကိုဥပဒေအရထိထိရရအရေးယူဖမ်းဆီးဖို့လိုတယ်လို့ဒေသတွင်းမတည်ငြိမ်မှုတွေကြောင့်အသက်လူထွက်ပြေးနေရတဲ့ဒုက္ခသည်တွေကိုလည်းလူမျိုးဘာသာမရွေးဥပဒေနဲ့အညီဆောင်ရှောင်ကာကွယ်ပေးဖို့ရခိုင်အကြမ်းပေးကော်မရှင်အဖွဲ့ဝင်တူကလည်းတိုက်တွန်းထားပါရယ်။ဒီအကြောင်းအသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပြပါလိမ့်မယ်ရှင်
ဟုတ်ပါတယ်ရသေးတောင်ဘူးသီးတောင်နဲ့မောင်းတော်ဒေသကပြည်သူတွေဟာဘေးလွတ်ရာနေရာတွေကိုထွက်ပြေးတိမ်းရှောင်နေကြရပြီးအခုဆိုရင်ထောင်ချီပြီးရှိလာနေပြီဖြစ်လို့သူတို့အတွက်စားနပ်ရိက္ခာအရေးပေါ်လိုအပ်ပြီးအဓိကအရေးကြီးဆုံးကတော့ခိုးလုံနေစေနေရာတွေအထိလုံခြုံရေးအင်အားတွေချထားပေးဖို့ဘူးသီးတောင်မြို့နယ်ကအုပ်ချုပ်ရေးမှူးတွေနဲ့ဒုက္ခသည်တွေရဲ့အရေးညှိနှိုင်းဆောင်ရွက်ပေးနေတဲ့ရခိုင်တိုင်းရင်းသားတိုးတက်ရေးပါတီ RNDP ရဲ့ဒုက္ခရာဦးတန်းနိုင်ကထောင်ချီတဲ့ဒုက္ခသည်တွေရင်ဆိုင်နေရတဲ့အခြေအနေအခုလိုပြောပြပါပါတယ
်ဒီမှာနောက်ဆုံးဖြစ်ပျက်နေကြရတာကနေရာတွေမှာပြောပြပြနေတယ်မောင်တော်ကနေပြီးတော့ကျွန်တော်တို့ဘူးတီတော်ကိုဒီမှာခေလုံးပေါ်လာတဲ့ကျွန်တော်တို့ရခိုင်တိုင်းရင်းသားတွေထောင်ကျော်ဖြစ်နေပြီကျွန်တော်တို့ဒီမှာလက်အဲအရာတွေကိုစားရဲတောင်းရဲရနိုင်ဖို့အတွက်ဒီဒီနေအစိုးရကိုလည်းကျွန်တော်တို့တောက်ဆိုရှိမှာလက်ဒီထောင်စုအစိုးရကိုလည်းကျွန်တော်တို့တောက်ဆိုရှိမှာတယ
်မောင်တော်ဘက်မှာတော့လုံခြုံရေးအဖွဲ့တွေနဲ့တိုက်ခိုက်မှုတွေရှိပြီးစာတင်ကြောင်းဖုံးတော်ကြီးကြောင်းတွေပါဝင်နေနေကိုဖျက်ဆီးမိရှို့မှုတွေရှိပါတယ်ဒီကနေ့မောင်တော်မျိုးကမီးလောင်နေတဲ့အခြေအနေကိုတော့မောင်တော်ဒေသခံတဦးကအခုလိုပြောပြပါတယ
်ဘူးမီးကျိုးနေတယ်ကဟင်းကျိုးရောမီးကျိုးဒီဘက်လူမျိုးဝင်နဲ့လူမျိုးမိမျိုးနေတတ်နေရတယ်။ငိုးပေါ်မှာရှိနေတာကမြေမရှိမှာ
။အခုလူမျိုးအကြမ်းဖက်မှုတွေကိုလှုပ်ဆောင်တဲ့အကြမ်းဖက်သမားတွေကိုထိရောက်စွာရေးယူဖို့လိုသလိုဒေသတွင်းမတည်ငြိမ်မှုတွေကြောင့်အသက်လူပြီးပြေးနေရတဲ့အပြစ်မဲ့ပြည်သူတွေကိုလူမျိုးဘာသာမရွေးဥပဒေအဆောက်အအုံအကာအကွယ်ပေးတဲ့လို့ရခိုင်ပြည်နယ်အကြမ်းပေးကော်မရှင်အဖွဲ့ဝင်ဦးဝေးလွင်ကလည်းအကြံပြုပါတယ
်။အဲဥပဒေတိုင်းလုပ်ပေးပါ။နောက်ပြီးတော့ပြစ်မှုကျူးလွန်လူတွေပြစ်မှုကျူးလွန်လူပါအပြစ်မဲ့သူတွေအပြစ်မဲ့သူပါလူမျိုးဘာသာဆိုတာဥပဒေရမှာမရှိပါဘူး။အဲတော့ဥပဒေချိုးဖောက်တဲ့ပြန်လို့ကျူးလွန်သူကိုဥပဒေချိုးဖောက်သူအတိုင်းဥပဒေရဲ့စစ်ကမ်းမူပါအတိုင်းကြီးကြီးကြကြတက်တက်တာကအရေးယူပါ။မချိုးဖောက်သူများကိုလည်းဥပဒေရကာကွယ်ပေးဖို့အတွက်တာဝန်ရှိပါတယ်။တိအချက်ကသတင်းအချက်အလက်တွေခိုင်နှုံမှုလို့ရတယ်။ဘာပဲဖြစ်ဖြစ်ကျွန်တော်အနေနဲ့ပြောရမယ်ဆိုဥပဒေစိုးမိုးရေးကအဓိကကြပါတယ်။ဥပဒေစိုးမိုးရေးကိုအတိအကျဆောင်ရွက်ဖို့ပြည်မြတ်တက်တာဆောင်ရွက်ဖို့အဲ့ဒါလေးပဲကျွန်တော်ကြံပေးချင်ပါတယ်။
ยังไงมีเนี่ยบูดีเราเนี่ยมองโนดีตาโก้กุ้งเส้นเลี้ยงอะไรเนี่ยมีตาลูกดอกกุ้งเลยมาทุ่มีการ์โอเย่บ่เชนิพเชลานี่เลยยังไงพี่เนี่ยกูเอ้ยอาตัวชาบีเอพี่ว่ากากเว็บบูไต่ตรงตามสัวเลยโอ้โหนี่บิดกูยากูอยู่กูโอเองกูเอ็บบิดออกมาทับียาเด็กเชนี่ไม่ได้สัวบ้างแต่จำมุลกูเอ็บบิดดูเลยกูเอ็บบิดว่าตอนวันศุกร์ดูสุรุ่งเช่นกากเว็บยามาเจ็บไปเช่นแต่สัญญาตอนวันศุกร์ดู
นี่เนี่ยจะมาดูมหาวิทยาลัยจ้าจ้าสิมันพูดรู้ว่าไหมเขาทำยังไงจ้าเรียนไปดูเรื่องบล็อกสิมันเลยดูเรื่องสาวเนี่ยฟิโลเชนลงจงยี่บ้าสาวเนี่ยเชื่อใจตัวลงจงยี่ไม่ใช่กุศโลเชนดีสาวเนี่ยก็เลยรักเชื่อมาว่าเช่นดูเนี่ยเขาเนี่ยเล่นอะไรลงจงยี่อามาขันเชื่อเป็นไงเนี่ยอย่างว่าตัวทุกเดือนเลยลูกสาวอามาเชื่อมาเช่นโอเคคุณล่ะชื่อเชนิมาโร่ใครมีเนี่ยวันที่จะอุตส่าห์เนี่ยใครมีเนี่ยสวยอาพ่อเนี่ยลูกมือเน နည်းနည်းရှင်းလင်းရေးတွေဆောင်ရွက်နေတယ်လို့သိရပါတယ်ရှင်
။မဆုမတင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့ဒီမြန်မာအရေးတွေ့ဆုံမြင်မြန်ခံအစီအစဉ်ကိုတင်ဆက်ပေးပါမယ်။ကရင်ပြည်နယ်ရဲ့စွမ်းအင်လိုအပ်ချက်တွေကိုဖြစ်စည်းဖို့ဤမျိုးစုံနဲ့ကြိုးစားပေမယ့်တခြားနည်းလမ်းတွေအဆင်မပြေတဲ့အတွက်ကြောင်မီသွေးသုံးဓာတ်အပေးစက်ရုံကိုအသုံးပြုဖို့ဆုံးဖြတ်ထားတယ်လို့ကရင်ပြည်နယ်ဝန်ကြီးချုပ်ကပြောပါရယ်။ဒါပေမဲ့ကြောင်မီသွေးသုံးဓာတ်အပေးစက်ရုံကနေစွမ်းအင်ထုတ်ယူတာဟာပဝန်းကျင်ကိုညှဉ်းနှွမ်းစေတဲ့အပြင်စက်ရုံတိဆောက်ရဲမှလည်းဒီပွင့်လင်းမြင်တာမှုအားနည်းတာနဲ့အကူပြောင်းကာလမူဝါဒအသေးစားချမှတ်တာမျိုးမရှိသေးတာကြောင့်ဆိုပြီးဒီစီမံကိန်းပေါ်မှာဆန့်ကျင်ကန့်ကွက်မှုတွေရှိနေတာပါ။ဒေါ်နန်းခင်ထွေးမြင့်အနေနဲ့ကရင်ပြည်နယ်ဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့တဲ့တနှစ်ကျော်ကာလအတွင်းဆောင်ရွက်ချက်တွေနဲ့အခက်အခဲတွေဘလို့ရှိတယ်လဲဆိုတာဒေါ်ခင်မြို့သက်ကတွေ့ဆုံမြင်မြန်ထားတာကိုနားဆင်ကြရအောင်ပါရှင
်အခုတော့ဒီလိုကိုမဲခွန်းဆိုတဲ့အတွက်အများကြီးရှိတင်ပါတယ်ဝန်ကြီးချုပ်အခုကျမဒီကရင်ပြည်နယ်နဲ့ပတ်သက်ပြီးသိချင်တာပေါ့နော
်
ကရင်ပြည်နယ်ဆိုလို့ရှိရင်ဒီတနင်္လာရီတိုင်းရဲ့မြောက်ဖက်ပေါ့နော်ဒီထိုင်းနယ်လေနေဆက်အရှိတ်ဘက်မှာနေဆက်တည်ထိဒီလိုနေရာမှာငင်းချမ်းရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ဝန်ကြီးချုပ်ရဲ့နော်လောက်ကင်ဆောင်ရွက်နေရတာလေးနည်းနည်းရှင်းပြပေးပ
ါငင်းချမ်းနဲ့ပတ်သက်တော့ကျမတို့ကတော့လေအခုကကြားပြတ်ဝင်ရတယ်လို့ပေါ့နော
်
တစ်ဆင့်ကျမတို့ကအချင်းအချင်းပေါ့ဒါပေမဲ့ဒီကြားရဲဝင်လာတာလည်းအမှန်တမ်းအရေးကြီးပါတယ်ဘာလို့ဆိုတော့ပြီးမှမပြီးသေးပဲရနော်ပြီးဖို့အတွက်ကိုစူးစမ်းဖို့နော်တကယ်နောက်ခိုင်မာတဲ့ငင်းငယ်ကြီးဖြစ်ဖို့ဆိုတာလည်းအများကြီးအရေးကြီးပါတယ်အဲ့တော့ကျမတို့အဲ့ဒီခိုင်မာတဲ့ငင်းငယ်ကြီးတစ်ခုရရှိအောင်ကျမတို့ဘာပဲပြောဒေသကဒေသခံတွေနဲ့ရောငင်းငယ်ကြီးဝင်လာတဲ့အဖွဲ့တွေနဲ့တယောက်နဲ့တယောက်ကဟာဆက်တာဖြစ်ရမှာပေါ့နော်ဒါကျမတို့အောက်ကြီးပိုင်းဝင်ကျမပြောလားခိုးဘက်မှနေတဲ့လူကကြာတော့ခိုးဘက်အလျောက်ပေါ့နော်ဒီဘက်ကနေရတဲ့လူကလာတဲ့ခါကျရင်ဟောအမြင်တစ်မျိုးမြင်လာပေါ့နော်အဲ့တော့ကျမတို့ကြားတဲ့နေရတဲ့လူကခိုးဘက်ကဒီဘက်ကအဆင်ပြေအောင်ဆိုတော့စူးစမ်းဆောင်ရွက်ပေးရတာလေလွယ်ကူတဲ့အလုပ်တော့မဟုတ်ပါဘူးကျမဒါပေမဲ့ဒီအပေါ်မှာအေးအေးချမ်းချမ်းဖြစ်ဖို့အတွက်အောက်မှာလည်းတည်တည်ငြိမ်ဖြစ်ဖို့စူးစမ်းဆောင်ရွက်ရပါတယ
်ဟုတ်ကဲ့ပါအခုတိုင်းနဲ့ပြည်နယ်တွေကိုကြည့်မယ်ဆိုလို့ရှိရင်ပေါ့နော်ဒီလက်နက်ကိုင်အဖွဲ့ရှိတဲ့ထဲမှာကရင်ပြည်နယ်မှာအဖွဲ့ပေါင်းစုံအားလုံးလိုကငင်းချမ်းကိုသူတို့သဘောတူပြီးလက်မှတ်ထိုးပါတယ်ဆိုတော့ဒီလိုမျိုးနေရာမှာမျိုးမှာပေါ့နော်အခုလက်ရှိအထက်ခဲပေါ့နော်ဒီငင်းချမ်းလုံရတာဟိုဆက်ကြပြောလို့ပေါ့နော
်ခက်ခဲ
ဘာတွေများရှိပါလဲ
အခက်ခဲကျမတို့အောက်ခြေအခက်ခဲလို့ပဲပြောမှာပေါ့နော
်
အောက်ခြေအခက်ခဲပါရှိလဲဆိုလို့ရှိရင်ငင်းငန်းရဲ့အရင်တော့ဆိုရင်တော့ဘာပဲပြောသူတို့ဒေတာနဲ့လိုက်သူတို့ကသူအကောက်စားတွေနဲ့သူလုပ်ငန်းတွေနဲ့သူတို့ကသူတို့ဖြစ်ပြီးသူတို့တက်ပြီးတော့တက်ကြည့်တခုလုံးသူတို့ကသူတို့မတ်တည်ပြီးတော့နေခဲ့ကြတာပေါ့ကျွေးမွေးခဲ့တာပေါ့နော်ဟိုတယ်မဟုတ်ဘိုးဘွားကနေသူတို့အကုန်လုံးကိုသူတို့ကကျွေးမွေးနိုင်တာအခုကျတော့သူတို့ကငင်းငန်းရဲ့အလင်းလဲဝင်လာတဲ့ခါကျတော့အရင်တော့လုပ်ခဲ့တဲ့အလုပ်မျိုးတွေကသူကမလုပ်ရတော့လောရတဲ့ခါကျသူတို့အတွက်တက်တည်အတွက်သူတို့ရိတ်ခါတွေအတွက်သူတို့လည်းနေတော့အခက်အခဲရှိတယ်သူတို့ရှိတဲ့အခက်အခဲတွေကိုကျွန်တော်တို့ပြင်နေရတတ်နိုင်တယ်များစူးစမ်းဆောင်ရွက်ပေးရတယ်ဥပမာဆိုလို့ရှိရင်ပေါ့နော်ဟိုကလုပ်ငန်းတွေလုပ်ပြတဲ့ခါကျဒီလုပ်ငန်းတွေကိုသူတို့လုပ်ကြမယ်ဥပမာကျွန်တော်တို့ဟိုပေါ့ဒီဘုံဖောင်ဒေးရှင်းရပေးတဲ့အိမ်လေးတွေဆိုကျွန်တော်တို့ contract တွေမပေးတော့ဘူးသူတို့ရဲ့စောက်မယ်သူတို့စောက်ရတဲ့အုပ်လုပ်တဲ့အတွက်လည်းအုပ်လုပ်ခါသူတို့ရတာပေါ့နော်အဲ့လိုစောက်တဲ့အတွက်စောက်တဲ့လုပ်ခါအဲ့ဒီလုပ်ခါလေးတွေနဲ့ပဲသူတို့ကရိတ်ခါတွေပြန်ဖြစ်စီရတယ်အဲ့တော့တစ်ခါကြိုက်လေပြည့်တဲ့ဟာရှင်းချူကြတော့လည်းမပြည့်ဘူးပေါ့နော်အဲ့လိုမပြည့်တဲ့ဟာတွေလည်းကျွန်တော်တို့ပြင်နေရတယ်ဟိုတတ်နိုင်တယ်များလိုက်ပြီးတော့အဆင်ပြေအောင်ဆောင်ရွက်ပြဥပမာစိုက်ပျိုးရေးကဏ္ဍအနေနဲ့ဖြည့်ပေးရလားမွေးမြူရေးကဏ္ဍအနေနဲ့ဖြည့်ပေးရကျွန်တော်တို့ပြည်နေမှာရှိတဲ့ကျွန်တော်တို့ရှိကြတဲ့ရံမှုတွေအတိုင်းတန်တယ်ကျွန်တော်တတ်နိုင်တယ်များတာဖြည့်စီပေးရတ
ယ်ပြင်ပြင်းနဲ့ဖွံ့ဖြိုးရေးအတွက်လောက်တာတွေနည်းနည်းမေးပြရစီ
ဟုတ်ကဲ့
ဆိုတော့ပထမဦးဆုံးပေါ့နော်ဒီစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့ဟို ဘုန်းကြီးချုပ်နည်းနည်းလေးပြောပြပေးပ
ါစိတ်ကူရကျွန်မစအရင်တော့ရောက်လာတော့ဒီလူမျိုးအခြေအနေတွေရှိတယ်ကျွန်မစိတ်ကူရလဲတာပေါ့နော်ကျွန်တော်တို့ပြင်နေစိတ်ကူရဒေတာကြီးပြန်နေထိုင်းလူမျိုးပေါ့နော်ဤပညာကြီးကျွမ်းကျင်တဲ့ဟာမျိုးလို့ဖို့ဆိုကျွန်မရောက်ပြီးကျွန်မ3ရက်4ရက်တည်းမှာကျွန်မဟိုပြည်တော်စုကဆင်းလာတော့ဘုန်းကြီးကိုမဆောက်တော့ဘူးကျွန်မတက်ဆိုင်ရစိတ်ကူနဲ့ပတ်သက်လို့ကျွန်မတို့စီမှာအရင်တော့ဆိုရင်အစ္စရေးကိုသွားကြရဆိုအစ္စရေးတာမတ်ကြီးဖိတ်ပြီးကျွန်မစိတ်ကူရနဲ့ပတ်သက်ပြီးဆွေးနွေးပါတယ်သူလည်းကူညီပါတယ်ဒါပေမဲ့သူတို့စီမှာအခုလုပ်နေတဲ့မှန်လုံးအင်းစိတ်ကူရပဲကျွန်တော်စီရဲ့လူတွေကသူကတန်းခေါ်ပေးပါတယ်ဒါပေမဲ့ကျွန်တော်တို့အခုလက်ရှိတွေ့နေရတဲ့ကျွန်တော်ဒေတာကလည်းသူတို့လည်းအရန်ကွာပါပြီဘာလို့ဒီလိုမျိုးယူကျွန်တော်တို့ပြန်လုပ်ဖို့ဆိုတာဒီအရင်းကြီးကကျွန်တော်တို့စီမှာလည်းမရှိပြန်ဘူးဒါပေမဲ့လည်းဒါမျိုးတကယ်ရေးစီအတွက်ကစိုက်ပြူးကြီးလို့မိမိကြီးလို့ဆိုတာကကျွန်တော်တို့တကယ်လောက်ရမယ်လို့တည်တယ်။ဒါဆိုကျွန်တော်တို့မှရင်းမြေပေါ်တာ
။ဆွေးနွေးပတ်သက်ပြီးတော့ဟိုဝင်းကြီးချုပ်တို့ပြင်နေမှာအခုပေါ့နော်။ဝင်းကြီးချုပ်ဖြတ်ပြီးတဲ့အချိန်မှာပါရင်းများထူးထူးခြားခြားပြောင်းနေတော့လေပါရင်းများ
ပြင်းနေဆိုရဖွဲ့တော့မယ်ဆိုတော့ကလက်စနဲ့ပတ်သက်ကျွန်တော်တို့ပညာရှင်ကိုကျွန်မရှာတယ်။ဒီပြရတယ်ကိုကျွန်မသိပြီးတော့ဦးဆောင်လက်စကိုဦးစားပြီးတော့ကျွန်မဖိတ်ခေါ်လိုက်တဲ့ခါကျတော့လာပြီးတော့ရှောက်တဲ့ဝင်းကြီးရှောက်တဲ့လူရှိပါတယ်။အဲ့ဒီတည်းကမှကျွန်မဒီအားလျက်စက်ကိုဥစားပေးလိုက်တယ်လေကျွန်မသိကြတာတော့အရင်တော့ရေအားလျက်စက်တော့တန်လျက်ကြီးရှိတယ်ပေါ့နော်ရေအားလျက်စက်ဈေးလဲတော်တယ်ပေါ့နော်အဲ့တော့ကျွန်မအဲ့ဒီရေအားမှာတကယ်ကျွမ်းကျင်တဲ့ပညာရှင်တယောက်ကျွန်မယူပြီးခန့်လိုက်တာတကယ်လက်တွေ့ကျတော့ရေအားသိပြီးတော့အဆင်မပြေအဆင်မပြေရေအားကိုလှုပ်လိုက်ခြင်းအဖြစ်ကျွန်တော်ကတော့ဒီအတိုင်းတိုင်ရဆို9နှစ်10နှစ်လောက်ကြာအောင်ပါပေါ့နော
်
ကြာပြီးရွာကလည်း9ရွာ6ရွာမကဘူးကျွန်တော်ကဟိုရေရောက်သွားမယ်ဆိုတော့ဒီဟာတွေကရှောင်ပြရသူဖြစ်တာပေါ့နော်သိပြီးတော့အစင်ပြီးတော့လူတူကလည်းဒါကျွန်မတို့ကနားလဲအောင်ဒီစီအခက်ခဲပြောရမှာခက်ခဲတာဆိုလာလို့တော့လေဒီရာသီဥတုနဲ့ဆိုရင်ဆိုလာကလည်း9လလောက်ပဲရတယ်9နာရီလောက်ပဲရတယ်နေ့ပိုင်းပဲရတယ်ညမရဘူးတခါညကိုရဖို့ပါလဲဘက်ဘာသူတို့ဘက်ထရီလည်းပါတယ်အဲ့တနည်းရှိတယ်ဈေးတော့နည်းနည်းကြီးတယ်တခါပေးပြိုင်တယ်တညလုံးနေမှ TV လေးပဲကြည့်တယ်ဆိုရင်အတုပြုတဲ့တယူနစ်လောက်နဲ့ယူနစ်လောက်ဆိုလာမဲ့ကုန်ကြီးတွေကတရားအောင်မှရင်းနှီးမြှုပ်နှံမှုစိတ်မကူတော့ကျွန်မလည်းဈေးကိုတတ်မှတ်လိုက်တယ်150နဲ့မကျော်နဲ့ဆိုခုနကတော့ကိုကတော့ကိုကအဟုတ်ကြီးချိန်ပြီး150အကုန်လုံးပြန်ပြီးတော့က200လည်းတိတ်ပြီးတော့မီးမယ်လည်းပဲပြေးကုန်ကြတော့အားဒါလည်းမဖြစ်ပြန်ဘူးဘာလို့200ဆိုလဲကျွန်တော်စီရဲ့လူကအတူတူလေးကိုဝန်တုံးဝန်ပေါ်ဖြစ်ပါတယ
်
ဒါနဲ့နောက်ဆုံးကျတော့ကျွန်မစိတ်ကူကပြောင်းသွားကျွန်တော်ကမှအရင်တော့တောက်ပြီးတော့စိတ်မကူခဲ့ပါဘူ
း
နောက်ကျတော့ကျွန်မတောက်ပြီးသေးပဲ
ဟုတ်ပါတယ်ကျွန်မဘုန်းကြီးချုပ်ကကြောက်မီးသေးကိုအားပေးတယ်ဆိုတော့အကုန်လုံးကပြောနေကြပါတယ်။ကျွန်မတို့ကလည်းကျွန်မအချောင်းရင်ကြည့်ချင်တယ်ပါ
။ကြောက်မီးသေးကိုအားပေးတာတော့မဟုတ်ဘူး။လိုအပ်လို့ပါ။လိုအပ်တယ်ဆိုတော့ဒီကျွန်မတို့ရဲ့အခြေအနေရပေါ့နော
်။
ဟိုသူများတည်တယ်ကျွန်မတို့လည်းတော့နိုင်ငံတကာကျွန်မတို့ဟိုနီးနင်းသားကိုနိုင်ငံတကာလည်းပြောပါဘူး။ကျွန်မတို့နီးနင်းသားမဝင်ပြနေဆိုရင်ဒါကျွန်မတို့ဟိုပြောပြရရင်သူတို့ကပြင်နေရကျွန်တော်တို့ပြင်ပြင်နဲ့နောက်မှရတာကျွန်တော်တို့ပြင်ပြင်နဲ့အရင်ရတာပေါ့နော
်
ဉာဏ်ဉာဏ်ကြီးမရှိတဲ့ဘယ်တော့ထည့်မပြောတော့ပါဘူးဒါပေမဲ့သူတို့စီမှာမြေထားတွေလေရင်ဝင်းတွေဟိုဘောတင်မစိတ်ကြီးတွေအခုလဲ10မျိုးနဲ့မှသူတို့9မျိုးနဲ့မြည်ရတယ်10မျိုးနဲ့ပဲကျန်တာကျွန်တော်တို့က9မျိုးနဲ့မှ3မျိုးနဲ့3မျိုးနဲ့တောင်မှလေဟိုကျန်တဲ့မျိုးနဲ့လေးတဲ့2နာရီခရမ်းညင်ဒီလားပဲကော့ကရစ်လုပ်ပါလို့ဆိုရင်ဒီလိုလေးတွေရတာနော်ဆိုတော့လေတော်တော်လေးကိုအစင်မပြေဘူးဆိုတော့နောက်တော့ကျမလည်းကိုယ်လည်းကျမသိကြတာမိရှိရင်တော့ဖွင့်ပြမှာပေါ့နော်ဒါတမန်အတိပဲအခုတကယ်ကိုလုံးလိုက်တဲ့ခါကျတော့စမှုစုံလာတဲ့လူတွေယင်းနည်းမျိုးနံမှုလာတဲ့လူတွေကအဲ့လိုမျိုးကများများယင်းနည်းနိုင်တဲ့လူတွေပေါ့နိုင်ငံသားယင်းနည်းမျိုးနံမှုတွေလာရင်မိသိပြီးတော့အားများဘယ်သူမှစိတ်ဝင်စားမှုမရှိကျမတို့မှလေဟိုကုံစီစစ်စစ်ကိုလမ်းကြီးတွေကုံနန်းဆိုလည်းအဆက်လမ်းမကြီးရှိတယ်ဟိုကတန်လမြင့်ကြီးကလည်းကောင်းတယ်ကျမတို့ကလည်းစမှုစုံလုပ်ဖို့နေရာမြေကလည်းကောင်းတယ်အကုန်လုံးကအစင်ပြေနေတဲ့ဒါနဲ့ဒီမိနဲ့ပဲနားလိုက်ကြတယောက်ကပြန်သွားလိုက်တယောက်ကပြန်သွားလိုက်ဆိုတော့ငါကျမစဉ်းစားတယ်တစ်ဖက်နိုင်ငံမှာရောက်နေတာကျွန်တော်တို့ပြည်အများစုပဲလေအလုပ်ပေးနိုင်တဲ့အလုပ်ကဘာလဲဆိုမိရှိလို့ရှိရင်ကျွန်တော်တို့စက်ရုံကြီးတွေထောင်လိုက်မယ်ဒီစက်ရုံကြီးတွေထောင်ခြင်းအပြင်ခိုးဘက်မှာသူကစက်ရုံမှာလောက်ရတာပဲလေဒီဘက်စက်ရုံမှာလည်းပြန်လောက်ရတယ်ဒီဒေသမှာလည်းပြန်ရောရတယ်သူတို့အတွက်ပို့ပြီးတော့အဆင်ပြေတာပေါ့နော်ကျမတို့တောင်းနေတယ်ကိုကျမကကိုဖန်ဒီနိုင်ခွင့်လို့နော်ကိုပိုင်အုတ်ချုပ်ခွင့်လို့ကိုပိုင်ပြတ်တာကိုကျမကကိုဖန်ဒီဖို့ကကိုကကိုပဲစပြီးစူးစမ်းရမယ်ဆိုတော့ကျမတိတယ်လူတို့ကဒါလက်မခံဘူးကျမတို့ဒေတာတဲ့လူရဲ့ဆိုတော့ကျမဒါပေမဲ့လေလို့ဘုံရမုံပါစေဆေးရခိုင်းခါပါစေယောဂပြပွဲတွေတိုက်ရမှာပဲနော်အဲ့တော့ကျမဒါလေးကိုတော့လုပ်ပေးမယ်ဆိုတော့တဘာဝပတ်ဝန်းကျင်မှာပြည့်စုံဘူးလားဆိုတော့မပြည့်စုံဘူးလို့ကျမမဆိုလို့ဒါပေမဲ့ကျမတို့ပြင်ပြနေဦးကြောက်ရဲ့ကြည့်လိုက်ပါခေါင်းနိုင်ရမရှိသလောက်ရှားပါတယ်မရှိပါဘူးနှစ်ခုပဲရှိတယ်ဟုတ်ပဲအဲ့တော့ဒီဘက်နားဒီမှာခေါင်းတော့တစ်ခုတိုးလို့လေကျွန်တော်တို့အတွက်ကျွန်တော်တို့ဒေသခံတွေအတွက်အသက်ဆိုးရင်ရလာတဲ့ယောဂလည်းမရှိပါဘူးဘောနော်ညာရီထိုင်းတော့အခုညာရီထိုင်းသွားဖို့ဆိုတော့စိတ်ပူရမှာကျွန်တော်တို့မူးယစ်စေဝါကိုစိတ်ပူရမှာမူးယစ်စေဝါကြောင့်ကျွန်တော်တို့စီမှာကြောက်စရာအရန်ကောင်းလာတက္ကသိုလ်အဆင့်
ဟုတ်ကဲ့
เสียปัญญาเสียวงเสียวงดันเสียปัญญาเสียอกุโลเสียเสียได้มาท่องได้มาเลยกี่มื้อยิเสียเนี่ยทั้งหมดเลยท้าเสียเราจริงๆท้าก็อํามาจมารู้เย็นมาตองกองจ้องมาปูยิเสียบาเนาะโหฮะจมารู้เนี่ยจมารู้ดีซะด้วยอํามาตะแกอโจปิมาบาเนาะเพราะคลีนโกเทคโนโลยีสว่าจมารู้อกุนอกไปมาลีลาอ่ะบ่เนาะจะเป็นมาเลยตั้วพี่แล้วโหดิเตียอ่ะเลยบ่เนาะจะเปิ้ลตุ้ยเลยตุ้ยอ่ะเลยตัวเนี้ยนี่ပြောอ่ะเลยเนี่ยอ่ะเลยโหนี้ปัญญาไปตึกတော့ ညဉ့်ညိုင်းရတဲ့ညဉ့်ညိုင်းတော့အပြည့်မရသေးဘူးတလူပြင်းနေလေးတစ်ခုကတော့ဒါကတော့လိုအပ်တယ်လို့ကျွန်မတွက်ခံတာ
ဆိုညီကျုပ်တို့ဒီကြောင်မီးသေးကိုစွန့်ရင်အတွက်တော့မယ်ဆိုလို့ရှိရင်နောက်ပိုင်းပေါ့နော်ဒီရာကိုစွန့်ရင်လည်းရနေပြီအကုန်လုံးပြည့်စုံပြီတခြားဖွံ့ဖြိုးလာလို့တခြားပေါ့နော်ရေအားလိုပါလိုတခြားအနေယူနိုင်ပြီတန့်ရှင်းနဲ့စွန့်ယူနိုင်ပြီဆိုဒီဟာတွေကိုပြန်ပြင်ဖို့ဘာအစီအစဉ်လည်းများချထားပါ
ရှိတယ်ဒီကြောက်မီးသွေးကိုလုံးနေလို့ကျွန်မတို့ရေအားကိုမလုံးတော့ဆိုကျွန်မတို့လုံးတယ်ကျွန်မတို့ဆိုရေစကုန်နေရှိတယ်တနေတနေဆိုရင်2မီကဝါလောက်3မီကဝါ5ပေါ့အဲ့လို10ပေါ့အဲ့လောက်လေးတွေအသေးလေးက30မီကဝါထိရကျွန်တော်တို့ကပြည်အောင်စုဘာမှတိုင်ပင်ဆွေးနွေးစရာမလိုကျွန်တော်တို့ပြင်နေလောက်ပိုင်းပြီအဲ့လောက်လေးကိုကျွန်မတို့နောက်လို့တီးတာလောက်လာလိမ့်မယ်အဲ့လိုလောက်လာလို့နည်းနည်းချင်းကိုကျွန်မအဲ့လိုလုံးမှာဟိုဟိုအဲ့လိုလိုက်လို့ရှိရင်ဆိုင်ဝတ်တမျိုးနဲ့ရပါမယ်။ဖန်တမျိုးနဲ့ရမယ်။တဏ္ဍာအလို့နော်။တူရနေသေး။ပြီးလ
ို့ရှင်အကြောင်းလေးတွေကိုပိတ
်မယ်။ဒါတော့ကျွန်မအဲ့ဒီအခါကျရင်ကျွန်မတို့ကဝတင်းသူများတွေလည်းပြီးလို့ရှိရင်ချမ်းသာလာတဲ့အခါကျစောင့်ဝေးသေးမသုံးရဘူးပေါ့နော
်။
အခုချမ်းသာလာတဲ့လူတွေကထေးမသုံးတော့မီးသွေးသုံးတယ်ပေါ့နော်
။ဟုတ်ကဲ့။အဲ့ဒါဝင်ပေါ့နော်။နောက်စိတ်ဟိုစိတ်ပြူလေးပြီးပြီးအခုဆိုင်ရင်ပိုင်းနဲ့ပြီးမွေးမြူလေးပိုင်းပါရောပပိုင်းများ
။မွေးမြူရကျွန်မကဘယ်လောက်ထိစဉ်းစားပေးတယ်ဆိုတော့လေကျွန်တော်တွေကမွေးတယ်။ကျွန်တော်တို့ border line မှာပိတ်ထားတယ်မရောက်ရအောင်နွားလေးပိုက်ဆိုမရောက်ရအောင်ဆိုဒီဟာတွေကခိုးထွက်နေတာခိုးထွက်နေတော့ကျွန်တော်တို့ဝန်ထမ်းတွေလည်းကျင်းပြတ်တယ
်ဟို
ကျွန်တော်တို့လည်းအခွင့်မရဘူးအဲ့ဒီလူတွေလည်းဈေးမှန်မရအောင်အခုဟိုစီမံပန်လာဝန်ကြီးကကိုယ်တိုင်ကပါပြောလဲဆိုတော့ညဉ့်ညဉ့်အဖွဲ့တွေကိုအလုပ်ဖြစ်အောင်နွားတွေကိုငွေဖို့အတွက်ငွေပါသူတို့ချိန်ပေးမယ
်
ချိန်ပေးပြီးတဲ့အခါကျတော့ဒီနွားတွေကိုနွားစည်းကွက်လုပ်ပေးမယ
်
နွားစည်းကွက်လုပ်ပြီးတဲ့အခါကျရင်နွားစည်းကွက်မှာလာဝယ်ကြဒါဆိုကျွန်တော်တို့လည်းရတယ်အဲ့တော့လူတွေကတည်းကငွေရတဲ့လူတွေကပို့ပြီးတော့အားရှိလာတယ်ဈေးကောင်းရတာဟုတ်ဈေးကောင်းရတော့တရားလူတွေကမွေးမှာကျွန်တော်တို့ဆီကလူတွေကမွေးမှာဆိုတော့ကျွန်တော်တို့ကနည်းနည်းပေါ့နော်ဥပကလိုအပ်တဲ့အမျိုးမျိုးဒီဘက်ကကျွန်တော်တို့ပြုစုပြုထောက်ပြီးတော့မွေးနိုင်လို့ကျွန်တော်တို့ကစက်ချက်မြင့်ရှိသေးတယ်ဆို
တော့အဲ့ဒါ
ကျွန်တော်တို့မွေးမျိုးတွေကိုစူးစမ်းနေပါတယ်
ဟုတ်ကဲ့ဆိုတော့နော်ဟိုအချင်းချင်းပေါ့နော်နောက်ဆုံးဟိုဝန်ကြီးချုပ်အခုတက်တန်းနော်တစ်နှစ်ကျော်ကျော်လေးရှိနေပြီဒီထက်မှတွေ့ကြုံရတဲ့အခက်အခဲပေါ့နော်ကြီးမားတဲ့အခက်အခဲပါများရှိပါလား
ဘာလို့အခက်အခဲရှိလဲဆိုတာဟိုပေါ့ကျမတို့ဟိုလမ်းကြောင်းရဲ့အတွေးခေါ်အယူဆအစပြောင်းလဲသွားတာလေနော်ပြောင်းလဲသွားတဲ့ခါကျကျွန်တော်တို့ကအရင်တော့ဆိုရကျွန်တော်တို့အထုတ်ကြီးနဲ့ခြံခဲ့တာမဟုတ်ပဲနော်ကျွန်တော်တို့ပြဿနာတွေကြီးပဲရှင်းရှင်းပြောရင်မြေပြဿနာဥပဒေရှင်းလို့မရအဲ့လိုအခက်အခဲတွေကြားတော့မှကျွန်တော်တို့ကဒါလည်းလောက်ရတယ်ပြဿနာတွေလည်းဖြေရှင်းပေးရတယ်ခုပြည်ဒေသကြီးတိုးတက်ဖို့လည်းစူးစမ်းနေရစူးစမ်းနေတဲ့အချိန်မှာလူတို့ကကျွန်တော်တို့ကိုအရင်မဲပေးတော့ယုံကြည်ပေးသလိုပဲဆက်ပြီးယုံကြည်ပေးရအောင်မယ်ဝိုင်းရံပေးသလိုအခုလည်းဆက်ပြီးတော့ဝိုင်းရံပေးရအောင်မယ်တို့ဆက်ပြီးကိုကြီးဝိုင်းရံပေးမှာကျောင်းဒီတနေ့နဲ့အတွင်းမှာလောရတာကျွန်တော်တို့လည်းအားရှိတာပေါ့လောရတာအခုလောက်တာလောရတယ်ကျွန်တော်တို့ပတ်စံရှိလို့ကျွန်တော်ပါမစိတ်မပူဘူးပတ်စံလည်းရှိလို့ဒါကျွန်တော်တို့စိတ်ပူနေရတာ
ဒီမှာဘာသာရေးနဲ့ပတ်သက်ပြီးတော့ပေါ့နော
်
ဒီကဟိုငငယ်တော့ဒီတန်ကမဟာနိုင်ကအနေပြီးတော့တစ်ခုလေးထားရမယ်လို့သူတို့ဆုံးဖြတ်ပြီးတဲ့နောက်မှာဒီမန္တလေးတိုင်းနဲ့ကရင်ပြည်နယ်နှစ်ခုတည်းပေါ့နော်ဒီလိုဆိုင်းလို့မဖြုတ်တဲ့ကြဒါနဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ်ဘယ်လိုဖြေရှင်းလို့များဆွေးနွေးထားပ
ါဆရာတော်ကြီးကိုကျွန်မလျှောက်ပါတယ်ကျမကလို့ဆရာတော်ကြီးရဲ့လှုပ်ဆောင်ချက်ကိုဆရာတော်ကြီးစိတ်အနှောက်အယှက်ဖြစ်အောင်ကျမဗာမြလှုပ်မိတယ်တပည့်တော်ဗာမြလှုပ်မိတယ်လို့အဲ့လိုမျိုးရှိရဆိုရင်လည်းအရှင်ဘုရားတို့ဘောနော်ရှိအခုအရှင်ဘုရားတို့တွာလာလှုပ်ရှားဟောပြောရတယ်တပည့်တော်ဗာမှအနှောက်အယှက်မဖြစ်ဘူးနောက်လည်းပေးမှာမဟုတ်ဘူးတော့အဲ့တော့ဒီဆိုင်မုတ်လေးတော့အရှင်ဘုရားတို့ပြန်ပြီးစဉ်းစားပေးပါလို့တော့ဆောက်ကြပါတယ်အစ်ကြီးကဆရာတော်လေးနည်းနည်းလေးတော့လက်ခံတယ်ဆိုကျမဖြစ်ပါတယ်ဟုတ်ကဲ့
ပြည်လေတော့မှာ
ပါဟုတ်ကဲ့ပြည်လေ
ကျေးဇူးမင်းမြန်ကန်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းတနင်္ဂနွေနေ့ညရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူဝဲအစီအစဉ်မှာတော့မြန်မာပြည်မြန်မာပေးစာများအစီအစဉ်ကိုနားဆင်ကြဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7:00ကနေ9:00အထိတစ်ချိန်နေ့လယ်12:00ကနေနေ့ခင်း1:00အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကို တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေညအစီအစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်ပြသတင်းများအစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။ဒါတွေမတန်ရင်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရပါမယ်။မအေးသနာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်။
ဗီဒီယိုကိုရေးလာကြတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြပေးဖို့ရှိပါတယ်။သောရရှင်တွေအတွက်မြန်မာသချင်းလေးတပုတ်နဲ့လည်းမေတ္တာတေးလက်ဆောင်ပေးဦးမှာဖြစ်ပါရဲ့နော်။ဒီကနေ့တော့ကျွန်မတို့ VOA မြန်မာပိုင်းကတင်ဆက်ပေးတဲ့သတင်းဆောင်မတွေသတင်းသုံးသပ်ချက်တွေကိုနားဆင်ကြည့်ရှုပြီးတော့ပြန်ရေးသားလာကြတဲ့သောရရှင်တွေရဲ့အစာတွေကိုပြန်ကြားပေးသွားမှာဖြစ်ပါရဲ့ရှင်။အခုအရင်ဦးဆုံးမြန်မာနိုင်ငံစီးပွားရေးအခြေအနေနဲ့ပတ်သက်ပြီးတော့ဖော်ပြခဲ့တဲ့ဆောင်မတွေပေါ်မှာသောရရှင်တွေရဲ့တုံ့ပြန်ချက်တွေကိုပြောပြပေးသွားပါမယ်။ကျမတို့ဇွန်လတုန်းကတင်ဆက်ပေးသွားတဲ့မြမစီပွားရေးတကယ်ပဲတိုးတက်နေပြီလားဆိုပြီးတော့စနေညတိုက်ရိုက်လေလိုင်းစီစဉ်မှာကိုအောင်လွင်ဦးဆွေးနွေးထားတာနဲ့ပတ်သက်ပြီးတော့တော်ရရှင်တွေတုံ့ပြန်ရေးသားလာကြတာတွေကိုလည်းပြောပြပေးကြပါရစေ။တော်ရရှင်ရဲဟင်းစော်က
မြမနိုင်ငံမှာစီပွားရေးအလုပ်ကံများလင်းမြန်စွာတိုးတက်ပြောင်းလဲစေချင်တာပြည်ပရောက်မြမအလုပ်သမားများနဲ့မြမပြည်သူပြည်သားတိုင်းမှာပဲခင်ဗျာ။ကျွန်တော်တို့မျှော်လင့်ထားတဲ့အစိုးရရဲ့လက်ထက်မှာစီပွားရေးတိုးတက်မတက်တော့မသိရပါ။ကုန်စင်းတုန်းကတော့ညှင့်တက်လာအမှန်ပါမြန်မာပြည်စီးပွားရေးအလင်းမြန်တိုးတက်ပြောင်းလဲလာပြီးအိန္ဒိယနိုင်ငံများကိုကြော်တက်ချင်ပါတယ်နိုင်ငံသားတိုင်းအစိုးရကိုအားကိုးမနေပဲကိုယ်ဟာကိုယ်ကိုပြီးတတ်နိုင်တဲ့ဘက်ကတပတ်တလန့်ကူညီကြရင်မကြခင်တိုးတက်ပြောင်းလဲလာမှာအမှန်ပါကျေးဇူးတင်ပါတယ် VOA ဝန်တော်သားတွေကျမ်းပါစီရောက်ဆုတောင်းလိုက်ပါခင်ဗျာ
မြန်မာနိုင်ငံမှာစီးပွားရေးတိုးတက်မတက်တော့မသိကုန်စည်နှုန်းတွေကြီးမြင့်လာတာကတော့အမှန်ပဲလို့ရေးလာပြီးတော့ဒီတော်ရရှင်ကတော့ဒီအစိုးရကိုတိတ်ပြီးတော့အားကိုးမနေပါနဲ့လို့ပြောလာပါတယ်တော်ရှင်ဦးမင်းမင်းကတော့ဒီမြန်မာနိုင်ငံစီးပွားရေးတိုးတက်မှုကဘာများလိုအပ်နေလဲဆိုပြီးတော့သူမြင်တဲ့အချက်ကိုထောက်ပြလာတာပ
ါမြန်မာနိုင်ငံမှာဘာပဲလုပ်လို့ရှေ့ကအားကျိုးမှန်တက်လုပ်ပြီးနောက်ကအောင်မြင်မှုရှိရှိမရှိရှိသူတေသနာတေချာလုပ်တာအားနည်းချက်ရှာပြီးပြင်ဆင်ဆောင်ရွက်နိုင်တာအားနည်းတယ်လို့မြင်ပါတယ်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့စီမံချက်ကောင်းကောင်းနဲ့စနစ်တကျဆောင်ရွက်နေသလိုတကယ်ရလက်အမှန်ကိုလည်းအစိုးရဌာနကစည်ရင်းလိမ်တွေကိုအခြေမခံပဲအမှန်တကယ်ထဲထဲဝင်ဝင်လေ့လာပြီးတော့အားနည်းချက်တွေကိုအပြေရှာအမြဲပြုပြင်သွားမယ်ဆိုရင်အားလုံးကတက်ညီလက်ညီဆောင်ရွက်သွားကြမယ်ဆိုရင်အောင်မြင်လိမ့်မယ်လို့ယုံကြည်ပါတယ
်ရှေးကအလုပ်ပြင်မယ်လဲနောက်ကနေပြီးတော့သူတေသနာလုပ်အားနည်းချက်ကိုတခြားရှာပြီးတော့ပြင်ပြီးပြင်ဆင်ဖို့အတွက်လိုအပ်ပါတယ်ဆိုပြီးတော့ဒီတော့ရရှင်ဦးမင်းမင်းအကြံပြုလာတာဖြစ်ပါတယ်ရှင်အခုတော့တော့ရရှင်နေဒီ VOA မြန်မာပိုင်းကထုတ်လွှင့်တင်ဆက်ပေးတဲ့သတင်းတွေအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တို့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ရေးသားလာတာတွေကိုဖော်ပြပေးနေတာခဏနားပြီးတော့ကြားဖြတ်ပြီးတော့တော့ရရှင်တွေကိုအနောက်တိုင်းဒေးလီတပုတ်နဲ့ဖြောပြပေးကြပါရနော်အမေရိကန်နာမည်ကျော်ဝါရင်ရော့ခ်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Bon Jovi အဖွဲ့ရဲ့73ကြက်မြောက်တေးတက်ပြThis house is not for sale တေးတက်ပြရဲ့တေးစီရီခေါင်းစဉ်တစ်ချင် This house is not for sale ဆိုတဲ့တစ်ချင်နဲ့ဖြောပြပေးကြပါတယ်ဒီအိမ်ကရောင်းရံမဟုတ်ပါလို့ဒိဗေရပါတယ်ဒီတေးတက်ပြကသူတို့အဖွဲ့အတွက်သူတို့ရဲ့ lead guitar သမား Richie Sambora မပါရဲနဲ့ထွက်တဲ့ပထမဦးဆုံးတေးတက်ပြပါပြီးတော့သူတို့ရဲ့ lead guitar သမားဖြစ်တဲ့ Phil X ပထမဦးဆုံးပါဝင်တိခတ်ပေးတဲ့တေးတက်ပြလည်းဖြစ်ပါတယ်ဒီတေးတက်ပြခေါင်းစဉ်နာမည်နဲ့တချင်းကိုတော့အဖွဲ့ရဲ့ပင်နိုင်ဆိုရှင် John Bon Jovi ကိုယ်တိုင်ပါဝင်ပြီးတော့ရေးဆက်ထားတာပါတချင်းကဂုံးသိက္ခာပိုင်းနဲ့ပတ်သက်လို့ဆက်ဆိုထားတဲ့တချင်းဖြစ်ပြီးတော့တချင်းနဲ့မှာပါတဲ့ These four walls have got a story to tell ဒီနေရာလေးပတ်မှာပြောကြရတဲ့အများကြီးရှိတယ်ဆိုတော့ကတော့သူတို့အဖွဲ့ဝင်လေးဦးကိုရည်ညွှန်းပြီးတော့ပြောထားတာဖြစ်ပါတယ်သူတို့အဖွဲ့ပြီးခဲ့တဲ့3နှစ်အတွင်းမှာဖြတ်တန်းကျော်ဖြတ်လာရတဲ့အခြေအနေသူတို့တွေပို့ပြီးတော့နီးကပ်လာကြတာတွေကိုဒီတချင်းနဲ့မှာတွေ့ရပါတယ်သ This heart, this soul, this house is not for sale. Did the chin, di winning, di inga, yang yam ho balu suwari. Did data yaga, bill or gansong, data piani yasima, nemetiti, yau daja. Fonjo vi poye, trapi the mia query day. A gansong data pian, nemetip city, chow chenyo, debia pibari. Bio kulumu, a gansong data pia, sing win in the yamale. Do now song trade data pia. Later long, a good data pia bowing, set by ben nemetit chitawa. Get di data pia ye. This house is not for sale. This house is not for free. Go now, send it to your neighbor. Now, buy my Dora's shoes. You buy 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 A person in England, I told him, Binny, and Yama democracy here, Swinigan and Sisimaro. Total moon, Nikuini, and Yaman and Yisure, Council in it, Kutanya Unga, Shisha music, Council to Upsi to Ku Treasure in it, Trace on Swinigaraba. The Zanga, Jinjo Pianpio Yame, Swino. Nebamia Swacha, Nangan Yisi, Way Lumui, Chicken and Sauni, Yamanangama, Jesse, Yu Yingaramlo, NLD Soyani, Nedi, Chicken and Sauni, Gobianpio, Tisaunis, Galama. ချစ်ချင်းဆိုသလိုတိုးတက်ပြောင်းလဲမှုတွေမဖော်ဆောင်နိုင်ဖြစ်နေရတယ်ဆိုပြီးတော့ရှစ်ဆက်ရှင်မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုထေးကျွဲကပြောသွားတာပါဥဒိန်စင်အစိုးရအချင်းကအတွင်ကူးပြောင်းမှုဖြစ်ပြီးတော့ပြည်ပြောင်းလဲမှုတွေကိုတော့အခုအစိုးရလက်ထက်မှာစတင်နေရတာဖြစ်တယ်လို့လည်းသူကဆိုပါတယ်ဒီအမေရိကန်ပြည်အောင်စုကိုရောက်ရှိပြီးတော့ဒီဝါရှင်တန် DC VOA Studio ကိုရောက်ရှိလာခဲ့မှာကိုထေးကျွဲကိုကိုတန်းညုံမင်းမြန်ကလည်းဖြစ်ပါတယ်ဒီဆွေးနွေးမင်းမြန်ကိုနားဆင်ပြီးတော့ပြန်ပြီးတော့တုံ့ပြန်လာတဲ့သူကတော့ဦးမောင်မောင်ခင်ဆိုတဲ့တော်ရရှင်မှာ 1960年代的时候，台米西伯伊都打开了嘛，好吧？台米马西的电视台里，工农户、女子呀、农民、少女呢，老外进入，比到老百姓呢，比给了吧？当初来的马里的来呀，这个有机没比别呢，农民少女个老款比给的，那都是不交对过来，来一个帮伢子啊，等于比到古板资产里老开了吧？而且，这个老开的少的马里面个，比都电厂的那点需要个，许多的嘛，撇等于等的物理撇等。 家人真的屋里边，别人也话嘞。来呀，有钱没家给的，来他妈的给有钱逼的，对面家里一个老辈你来着，伢子话嘞。这家嘞，一看把地里边个，那地老女的、老男女嘛，奥米奥，你明明闹闲你了，对你也话嘞。
အချို့တိုင်းသားတပ်တွေကနှစ်ပေါင်းများစွာတရားစစ်တွေကိုတဖက်နိုင်ငံကလွတ်လွတ်လပ်လပ်နဲ့ခုထုတ်ရောင်းစားနေရတာကိုအကြိုက်တွေ့နေတဲ့အတွက်တကယ့်စိတ်ရင်းနဲ့ငြင်းငြင်းယူကြတော့မယ်မထင်ပါဘူး။တပ်မတော်နဲ့အစိုးရဘက်ကတော့ငြင်းငြင်းရေးအတွက်ပင်လုံးညီလာခံလူမျိုးကိုတော်မှလုတ်ပေးပြီးကြိုးစုံနေတာတော်မှကြေညာချက်အမျိုးမျိုးထုတ်နေကြတာတွေ့နေရပါတယ်။အဓိကကဒီ NCA လက်မှတ်ထိုးထားနိုင်လို့ရှိရင်အကောင်းဆုံးပါလို့ပြည်သူတယောက်အနေနဲ့မျှော်လင့်ပါတယ်။နောက်ဆုံးပြောချင်တာလေးတစ်ခုကတော့ NLD ကိုထောက်ခံတဲ့ပြည်သူတယောက်အနေနဲ့တိုင်းပြည်ချက်ချင်းတိုးတက်မှာကိုလည်းမမျှော်လင့်ပါဘူး။လက်ပီလိုက်ယူကင်းတဲ့အစိုးရတရားပေါ်ထွန်းလာဖို့သာလောလောဆယ်မျှော်လင့်ပါတယ်။အခြေခံစီးပွားရေးတွေတိုးတက်လာဖို့သာလောလောလတ်လတ်ငါးနှစ်မှာတိုးတက်လာဖို့မျှော်လင့်ထားပါတယ
်။အစိုးရတဲ့လက်ထက်မှာစီးပွားရေးတိုးတက်ဖို့အချိန်ပေးစောင့်ရမယ်။နိုင်ငံရေးပြောင်းလဲဖို့လည်းအကောင်းဆုံးမျှော်လင့်ထားပါတယ်လို့ဒီတော်ရရှင်ဦးမမောင်ခင်ကရေးလာတဲ့အချိန်မှာတော့နောက်တော်ရရှင်တဦးကနာမည်တော့ရေးမထားပါဘူး။ဒီတော်ရရှင်ကဒုက္ခတဲ့ပြဿနာ NLD အစိုးရအကင်တွယ်ပုံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ VOA ကတင်ဆက်ပေးခဲ့တဲ့ဆက်သွယ်မေးမြန်းချက်ပေါ်မှာတော်ရရှင်တယောက်တုံ့ပြန်လာတာဆက်ပြောပြပေးပါမယ်။ဗိုလ်တပုံးနေ့တိုင်းတင်ဆက်ပေးနေတဲ့မြမမျက်မှောက်ရေးရာဆွေးနွေးခန်းအစီအစဉ်မှာတင်ဆက်ပေးသွားတာဖြစ်ပါတယ်။မြန်မာနိုင်ငံကကမ္ဘာပေါ်မှာဒုက္ခတဲ့ဖြစ်ပေါ်စေမှုအများဆုံးနိုင်ငံစီးရင်မှာတော်တော်လေးကိုအရှိနာရောက်ပြီးနံပါတ်၈အဆင့်မှာရှိနေတယ်ဆိုပြီးကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကတတ်မှတ်ထားတာပါဒီ NLD အစိုးရတက်လာခဲ့ရင်တခြားပြဿနာတွေနဲ့အတူဒုက္ခသည်ပြဿနာလည်းရောပါသွားလိမ့်မယ်လို့အရင်ကမျှော်လင့်ခဲ့တာတွေလည်းရှိပါတယ်အဲ့တော့ဒီတကယ်တမ်းလက်တွေ့ NLD အစိုးရတက်လာတဲ့အချိန်မှာအခြေအနေဘယ်လိုရှိလဲဆိုတာကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးပြည်အောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကိုဦးကျော်စံသာဆက်သွယ်ပြီးမေးမြန်းဆွေးနွေးတင်ပြထားတာဖြစ်ပါတယ်ဒါဟုတ်တုံ့ပြန်လာတဲ့တော်ရရှင်ကတော့ဟုတ်ကဲ့ဒီတော်ရရှင်ကဒေါက်တာဝင်းမြတ်အေးပြောတာထောက်ခံပါတယ်တဲ့
ဒေါက်တာဝင်းမြတ်အေးပြောတာကိုထောက်ခံပါတယ်နှစ်ပေါင်း50ကျော်လောက်ပြည်တွင်းဆက်ဖြစ်နေတဲ့တိုင်းပြည်အနေနဲ့ဒုက္ခတွေအမျိုးမျိုးရှိနေတာပါပြည်သူတယောက်အနေနဲ့ဘေးကကြည့်ပြီးတော့ပြောရရင်ပြည်သူတင်ထားတဲ့အနေဒီအစိုးရလက်ထက်တနည်းကျော်အတွင်းမှာအစိုးရတွေတင်ခဲ့တဲ့နိုင်ငံခြားကျွေးမိတွေပြန်ဆက်နိုင်နေပါပြီတဘောကဘေးကယ်ဆယ်ရေးနဲ့စေဘေးဆောင်ဒုက္ခသည်တွေအတွက်အချိန်နဲ့တပြေးညီကယ်ဆယ်ရေးနဲ့ပြည်လည်ထူထောင်ရေးတွေလုပ်နိုင်နေပါတယ်ရှိရှိလူမှုထောက်ပံ့မှုအနေနဲ့အသက်60ကျော်ဖိုးဖွားတွေအတွက်ထောက်ပံ့ငွေတွေကို3လတစ်ကြိမ်အေဘီလာဆက်ပြီးတော့ပေးနေပါပြီ။ကိုဝင်ဆောင်တွေအတွက်လစဉ်ထောက်ပံ့ငွေကိုကလေးအသက်နှစ်နှစ်အထိထောက်ပံ့နိုင်အောင်စီစဉ်နေပါတယ်။ပြောစရာတွေကတော့အများကြီးပါ။ကျွတ်တို့ပြည်သူတွေကတော့လက်ပေးလိုက်ယူခြင်းပြီးပွင့်လင်းမြင်သာတဲ့အစိုးရတက်ကိုလိုချင်နေတာပါ။ NLD အစိုးရကပြည်သူတွေလိုလားခြင်းနဲ့တစ်ဆက်သေးဖြစ်ပါစေလို့မျှော်လင့်နေပါတယ်။
တိုင်းပြည်ကိုပြန်ပြီးထူထောင်နေတဲ့တစ်ချိန်တည်းမှာပဲစစ်ပေးဆောင်ဒုက္ခသည်တွေကိစ္စကိုလည်းတပြိုင်တည်းကင်တွယ်ပြီးလှုပ်ဆောင်နိုင်ရင်ကောင်းပါတယ်ဆိုပြီးဒီတော်ရရှင်သူ့ရဲ့အမြင်ကိုပြောလာတာပါတော်ရရှင်ရဲ့စာရီပြန်ကြားတာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ် VOA တော်ရရှင်နေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းများရင်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့အစာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့တင်ပြချင်ပါတယ်ရှင်အခုတော့တော်ရရှင်နေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့မြစ်တာတေးလက်ဆောင်ပါချင်ပါတယ်လွန်ခဲ့တဲ့အနှစ်20လောက်ထဲကထွက်ခဲ့တဲ့သချင်းလေးပါဒါမဲ့လေမဟောင်းမင်းရဲ့အမြဲတမ်းမှန်ကန်နေမဲ့လောကရဲ့နေရာမှာတရားအကြောင်းဖွဲ့ဆိုထားတာဖြစ်ပါရင်စောင်းလိုင်းရေးသားပြီးစောင်းလိုင်းအေဂျင့်မေစီသူလွင်နဲ့ break you တည်ဆူထားကြတဲ့ကဘာမီအတွက်ဆိုတဲ့သတင်းလေးကိုသရရှင်ကြီးအားလုံးနှစ်ချိုက်ခံစားနိုင်တယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်
Yeah.
ို့အတွက်ပါဆိုတော့ဒီအမှုပညာရှင်တွေလွန်ခဲ့တဲ့နှစ်20လောက်ကဒီသတင်းတွေကိုတည်ဆောက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျကဘာမြေဆိုတဲ့သတင်းကိုတော်ရစင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်တယ်လို့မျှော်လင့်ပါတယ်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရစင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီသတင်းတောင်းလာတွေကိုတင်းနေရနေညပိုင်းနဲ့တင်းနေလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါပြီ။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။သောရဆင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့ရခိုင်ပြည်နယ်အတွင်းပဋိပက္ခပြဿနာဖြေရှင်းရေးနဲ့ပတ်သက်တဲ့အကြောင်းကိုဆွေးနွေးတင်ပြမှာပါ။မအင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင
်။ဒီကစမကအထွေထွေတွင်းမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဟာအပိဓာအစီရင်ခံစာပြုစုပြီးတဲ့နောက်အဲ့ဒီစီရင်ခံစာကိုနိုင်ငံတော်သမရနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တမရော်ကာကွယ်ဦးစီးချုပ်ဗကြုံမူကြီးမင်းအောင်လှိုင်တို့ကိုပေးရပါတယ်။အဂုလာ24ရက်နေ့မှာတော့အဲ့ဒီစီရင်ခံစာနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတစ်ခုရန်ကုန်မြို့မှာကျင်းပခဲ့ပါတယ်။တိုက်ဆိုင်တယ်ပဲပြောရမလား၊ချိန်ကဲလုပ်တယ်ပဲပြောရမလား။အဂုလာ25ရက်မနေ့လင်းအားကြီးချိန်ရခိုင်ပြည်နယ်မောင်နှောခရိုင်ဘက်မှာလုံညိုရေးရဲကင်းတဲ့ရဲစခန်းတွေကိုမွတ်စလင်တွေကအကြမ်းဖက်တိုက်ခိုက်မှုလုပ်ပါတယ်။အခုလိုတဖြည်းဖြည်းပို့ပြီးဆိုးဝါးလာနေတဲ့ရခိုင်ပြည်နယ်ကပြည်ပခပြဿနာတွေဖြေရှင်းရမှာမစ္စတာကိုဖီအနန်ဦးဆောင်တဲ့အကြံပေးကော်မရှင်ရဲ့အကြံပြချက်တွေကိုဘယ်သူတွေဘယ်လောက်လက်ခံလဲဆိုတာအရေးကြီးပါတယ်။ကုဒီပတ်အဲ့ဒီကြောင်းသုံးသပ်တင်ပြသွားပါမယ်
။ရခိုင်ပြည်နယ်အရေးကိုဖြေရှင်းရမှာအဓိကသက်ဆိုင်တဲ့ဗတ်သုံးဖက်ရှိပါတယ်။အဲ့ဒါတွေကတော့အစိုးရတက်မတော်နဲ့ဒေသခံတိုင်းရင်းသားတွေပဲဖြစ်ပါတယ်။ဒီအထက်မှာရခိုင်တိုင်းရင်းသားခေါင်းဆောင်တွေရဲ့သဘောထားကတော့ရှင်းပါတယ်။နဂိုအစိုးရအဖွဲ့ကကိုဖီအာနန်ကိုဦးဆောင်စီပြီးအကြံပေးကော်မရှင်ဖွဲ့ကလေးကသူတို့အနေနဲ့လက်မခံဘူးဆိုတာထုတ်ဖော်ပြောဆိုထားပြီးဖြစ်ပါတယ်။ဒီအတွက်ကော်မရှင်ရဲ့လုပ်ငန်းဆောင်တာကိစ္စအဝဝမှာရခိုင်မျိုးသားပါတီခေါင်းဆောင်တွေကရောရခိုင်ပြည်နယ်လွှတ်တော်ကရခိုင်မျိုးသားပါတီဝင်အမတ်တွေကပါပူးပေါင်းဆောင်ရွက်မှုမလုပ်ယုံမကမစ္စတာကိုဖီအာနန်ကိုတော့လက်ခံတွေ့ဆုံတာမျိုးမလုပ်ပါဘူး။ဒီအတွက်အကြံပေးကော်မရှင်ကပြုစုခဲ့တဲ့အပြည့်အသက်အစီရင်ခံစာကိုလည်းလက်ခံမှာမဟုတ်ဘူးဆိုတာရှင်းပါတယ်။အခြားတစ်ဖက်မှာတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ကတော့အစီရင်ခံစာပါအချက်တွေကိုလက်ခံပုံရပါတယ်။အပြည့်အသက်အစီရင်ခံစာမတိုင်ခင်ကြားပြတ်အစီရင်ခံစာတင်စဉ်ကလေးကအစီရင်ခံစာပါအကြံပြုချက်တချို့ကိုအကောင့်ထည့်ဖို့ခဲ့ကြောင်းအခုနောက်ဆုံးနိုင်ငံတော်တိုင်ပင်ခံရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာရခိုင်ပြည်နယ်အတွင်းမှာရှိနေသူအားလုံးအတွက်ကောက်မွန်တဲ့လမ်းကြောင်းတစ်ရပ်ရှာဖွေမယ်လို့ပြောဆိုထားပါတယ်။ဒါဟာရခိုင်ပြည်နယ်အတွင်းနေထိုင်ကြတဲ့ရခိုင်တိုင်းရင်းသားတွေရောမွတ်စလင်တွေကိုပါယဉ်ကျွန်းထားတာတွေ့နိုင်ပါတယ
်။တပ်မတော်ရဲ့သဘောထားကတော့အစိုးရသဘောထားနဲ့ကွဲပြားပါတယ်။တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ဝီမင်းအောင်လှိုင်ဟာဩဂုတ်လ24ရက်မစ္စတာကူဖီအာနန်နဲ့တွေ့ဆုံချိန်မှာတပ်မတော်အနေနဲ့အစီရင်ခံစာပါအချက်တချို့ကိုလက်မခံနိုင်မှုဆိုတဲ့သဘောသက်ရောက်တဲ့အကြောင်းအရာတချို့ပြောဆိုအသိပေးခဲ့ပါတယ်။အဲဒီထဲမှာအရေးကြီးအချက်တစ်ခုကတော့ကိုဖီအာနန်ကော်မရှင်ကအကြံပြုထားတဲ့1982ခုနှစ်မြန်မာနိုင်ငံသားဥပဒေကိုပြန်ပြီးသုံးသပ်ဖို့ကိစ္စဖြစ်ပါတယ်။ကိုဖီအာနန်ကော်မရှင်ကတော့မြန်မာနိုင်ငံဟာကမ္ဘာပေါ်မှာနိုင်ငံမဲ့တွေအများဆုံးနေထိုင်တဲ့တိုင်းပြည်ဖြစ်နေတဲ့အချက်ကိုထောက်ပြပြီးနိုင်ငံသားဥပဒေကိုနိုင်ငံတကာစံချိန်စံညှိုးနေတဲ့ကိုက်ညီအောင်မြန်မာနိုင်ငံကလက်မှတ်ရေးထိုးထားတဲ့နိုင်ငံတကာပဋိညာစာချုပ်ပါအချက်တွေနဲ့ကိုက်ညီအောင်လက်တွေ့ကြောင်ပြန်သုံးသပ်ဖို့အကြံပေးထားတာမျိုးပါ။ဘုရုံမကြီးမင်းအောင်လှိုင်ကတော့1982နိုင်ငံသားဥပဒေဟာတည်ဆဲဥပဒေဖြစ်လို့အဲ့ဒီဥပဒေနဲ့အညီပဲလုပ်ရမယ်လို့ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဥရောပသံတမန်တယောက်နဲ့တွေ့ဆုံရမှာလဲဘုရုံမကြီးမင်းအောင်လှိုင်ကရခိုင်ပြည်နယ်ကမွတ်စလင်တွေကို1982နိုင်ငံသားဥပဒေနဲ့စည်းစေးရမယ်။ဥပဒေနဲ့ညီရင်နိုင်ငံသားဖြစ်ခွင့်ပေးမယ်။ဥပဒေနဲ့မညီသူတွေကိုစခန်းတွေမှာထားမယ်။တခြားနိုင်ငံတွေကလက်ခံရင်တွားခွင့်ပေးမယ်စသဖြင့်ပြောဆိုခဲ့ပူပါတယ်။
နောက်တစ်ချက်ကတော့ရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့ဝင်အမြောက်အများချထားတာနဲ့ပတ်သက်ပြီးကော်မရှင်ရဲ့အကြံပြုချက်ကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒါဟာလိုအပ်ချက်အရချထားရတာဖြစ်ကြောင်းနေမြေအခြေအနေကိုကြည့်ပြီးတက်ကဘလို့လှုပ်ဆောင်ရမယ်ဆိုတာဆုံးဖြတ်မှာဖြစ်ကြောင်းပြောခဲ့တာတွေ့ရပါတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်မစ္စတာကိုဖီအာနန်ကော်မရှင်အနေနဲ့ရခိုင်ပြည်နယ်အတွင်းရှိနေသူအားလုံးကိုရည်ရွယ်ပြီးကောင်းမွန်တဲ့လမ်းကြောင်းတည့်ရဲ့ရှာဖွေပေးတဲ့အကြံပြုချက်တွေအဖြစ်ရှာဖွေတင်ပြတာဖြစ်ပါတယ်။ကိစ္စရဲ့အတိုင်းမှာရ ยังไงพี่เนี่ยก็ยังไงตายยังไงอ่ะช้าตายยังไงเนี่ยมุสลิมอาลุจูซีบอกด้วยชิกะจะเป็นทาราพี่ไปเลยถ้ากูสุยาพูดกันเล็กแค่ไหนถ้าพี่ไม่ช้าจะไปมาหรอแต่เมื่อเนี่ยยังไงตายยังไงข้างสองนี่ก็รออย่างอุ้งยังไงพี่เนี่ยก็มุสลิมนี่กูท้องหัวยาเสียสนักคนนี้ยามานั่งยันตาอุบลีเนี่ยซีซียามีอุบลีเนี่ยยืดดูเรื่องกูนั่งยันตาพี่เบบีลุลละสัวปอลากรุ่นเป็นเมย์ อุบลีเนี่ยมันยืดดูเรื่องกูเนาะพี่นายดูข้าวเด็กแค่ไหนทับพื้นดีสุดที่ทำให้สุดยูซามิวกันสวยทาราบะที่เกลือดาเอริได้กางเทปพกเกมสุยยังใครพี่เนี่ยก็มุสลิมตั้งนิบาลออกมากูสักกูอยากให้น้องเล่าฮะทั้งวัวยาชิสันเนี่ยนั่งยันน้าอุบลีเนี่ยใกล้หนึ่งมือมือชีรามูนั่งยันเมริพี่นอกจากดูข้าวเด็กแค่ไหนกูอยากตัวบุเบ่ที่ลาบาลีไหมยังใครพี่เนี่ยมาณท้องสันนักคุณเนี่ยก็สาเร ภาษาเยลูมิวิสันเนี่ยจำเป็นมือเดียบบัวเกี่ยวอะไรไอ้ที่เป็นนั้นเนี่ยเสียสบีมุสลิมจะใช้วันจีนทุกคนจะสังเกตเห็นยาวตัวละที่กินได้เช่นที่ตัวใหญ่ตัวเปียงกุ้ยไม่ยากจะได้บ่าวที่จ้าเนี่ยณท้องสักชาวอุดรบ้านกุ้ยนี่มามุสลิมเนี่ยก็เนี่ยจะเอาเยอะแต่พวกสังเกตเนี่ยวันยาวสีเนี่ยจำเป็นแต่แค่มือจีบ่าวเขยิบมากอากูณท้องสักคนอากูล่ะเนี่ยสังเกตเนี่ยมาปูวิจีเปียงปูวิจันนันเนี่ยจำเป็นแต่แค่มือบ่าวลายเปียงมาเลยถ้า
ဒီသာဖွံ့ဖြိုးရေးအကောင့်တွေဖော်ရမှာအောင်မြင်မှုမရဘူးဆိုတဲ့အဓိပ္ပာယ်လည်းဖြစ်ပါတယ်ဒီအတွက်တမတော်ရခိုင်တိုင်းသာခေါင်းဆောင်တွေနဲ့သက်ဆိုင်သူတွေအားလုံးကိုဖီအာနန်ကော်မရှင်အစည်းအဝေးခန်းစားကိုစနစ်တကျလေ့လာသုံးသပ်ပြီးကောင်းမွန်တဲ့အကြံပေးချက်တွေကိုအစိုးရနဲ့လက်တွဲအကောင့်တွေဖော်သိမှာကြောင်းတင်ပြလိုက်ရပါတယ်
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်
ဩဂတ်လ25ရက်နေ့မနက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကလူညိုရေးစခန်းပေါင်း30နီးပါးတချိန်တည်းတပြိုင်တည်းဝင်ရောက်တိုက်ခိုက်ခံရပြီးတဲ့နောက်အခုချိန်ထိအဲ့ဒီဒေသတွေမှာမတည်ငြိမ်မှုတွေဆစ်ဆင်ရေးတွေစစ်ပီးဒုက္ခတွေနဲ့အခြေအနေတွေရှုပ်ထွေးနေဆဲရှိပါတယ်အခုလိုလူညိုရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးတော့လူညိုရေးစီးပောက်ခဲ့တဲ့ကိစ္စကိုပြန်လည်သုံးသပ်ဖို့လိုရပ
ွမြများလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုပြီးပို့ထားမယ်ဆိုလို့ရှိရင်ဒဲလီလည်းအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွနိလူရာတွေကိုစာနဲ့ဖြစ်စီအသားဖိုင်နဲ့ဖြစ်စီကြိုပြီးတော့ပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွနိမိမြန်ကြမယ်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျ။
အင်္ဂါညတရားလည်လိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့ထူးခြားစံပြသတင်းများအစီအစဉ်လှပကိုငင်းချမ်းနဲ့အတူတင်ပြပေးသွားပါမယ်ရှင်။ဂျပန်နိုင်ငံကကုမ္ပဏီတစ်ခုဟာအတုပဇာဗနာအခမ်းအနားတွေမှာဖျားစာရုပ်တရဏဂုံတင်ပေးနိုင်တဲ့ဆက်ရုပ်ဖုံးကြီးကိုတီထွင်လိုက်ပါတယ်။ဗုဒ္ဓဘာသာဖျားချောင်းတွေအကူအညီရစေဖို့အတွက် Nissin Eco ကုမ္ပဏီကဖန်တီးလိုက်တာပါ။ Paper လို့နာမည်ပေးထားတဲ့ဆက်ရုပ်ဖုံးကြီးကိုဂျပန်နိုင်ငံကဆက်သွယ်ရေးကုမ္ပဏီဖြစ်တဲ့ SoftBank ကဒီဇိုင်းဖန်တီးပေးထားတာဖြစ်ပြီးတော့သင်္ကန်းယုံထားပြီးဖျားစာရွတ်နေတဲ့ဆက်ရုပ်လေးကိုဇာဗနာအခမ်းအနားကုန်စည်ပြပွဲမှာတင်ဆက်ထားပါဗျ။ဂျပန်နိုင်ငံမှာဇာဗနာကုန်ကြစရိတ်ကပုံမှန်လူဖုံးကြီးနဲ့ကျင်းပရင်ဒေါ်လာ2100နီးပါးကုန်ကြမှာဖြစ်ပြီးတော့ဒီဆက်ရုပ်နဲ့ကျင်းပမယ်ဆိုရင်တော့ဒေါ်လာ450လောက်ပဲကုန်ကြမှာဖြစ်တာကြောင့်မိသားစုတွေအတွက်ဈေးသက်သာတဲ့ရွေးချယ်မှုတစ်ခုဖြစ်လာစေမှာပါ။ဘာသာရေးရလောကမဲ့ထုံတန်းစင်လာတွေကိုလစ်လျူရှူတာတွေတိုးလာနေတဲ့ဂျပန်လူတိုင်းဝိုင်းမှာဒီဆက်ရုပ်ဟာဘာသာရေးဆိုင်ရာလှုပ်ဆောင်ရမယ့်တာဝန်တွေကိုဝင်ယူပေးနိုင်မှာဖြစ်တယ်လို့ကုမ္ပဏီအကြံပေးမီချီယိုအီနာမူရာကပြောပါတယ်။ဧည့်သည်ပေါင်းများစွာကိုဒီဆက်ရုပ်ဖုံးကြီးလေးကဆွဲဆောင်နိုင်ပေမဲ့လည်းတချို့တွေကတော့ဆက်ရုပ်ဖုံးကြီးအနေနဲ့ဆရဏဂုံတင်ပေးနိုင်ပါမလားလို့တန်လျာရှိပါတယ်။ဘာသာတရားရဲ့အဆုံးအမကိုတကယ်လုတ်ပေးနိုင်ပါမလားဆိုတာကိုလာကြည့်တာပါဆိုပြီးဖုံးကြီးတစ်ပါးကပြောပါတယ်ဒီဆက်ရုပ်လေးကိုတူချိုနိုင်ငံကကုန်စည်ပြပွဲစင်တာမှာဩဂုတ်လ23ရက်နေ့ကနေ25ရက်နေ့အထိပြသခဲ့ပါတယ်ရှင်
ဗြိတိန်နိုင်ငံအလဲပိုင်းဒါဘီရှိုင်းယားနယ်ကဈေးရွာလေးတစ်ခုမှာကမ္ဘာခြေမလှည့်ပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ဒီနှစ်ပြိုင်ပွဲမှာလည်းမနစ်ကချန်ပီယံဖြစ်ခဲ့တဲ့ Nasty Nash ကပဲအနိုင်ရရှိပြီးတော့14ချိန်မြောက်ချန်ပီယံဖြစ်သွားပါတယ်။ခြေမလှည့်ပြိုင်ပွဲဆိုတာလက်မောင်းလှည့်အားပြိုင်ပွဲလိုပဲနှစ်ဖက်အားရှင်ပြိုင်ရတာဖြစ်ပြီးတော့ခြေမကိုတုံးရတာပါ။လူနှစ်ယောက်မျက်နှာချင်းဆိုင်ထိုင်ပြီးတော့ခြေမနှစ်ချောင်းကိုအချင်းချင်းညှက်ထားရတာပါ။စုစုပေါင်း3ပွဲပြိုင်ရတာဖြစ်ပြီးတော့ခြေမကိုတဖက်ဖက်ကိုအဆုံးအထိရအောင်ဆွဲသွားနိုင်တဲ့သူကအနိုင်ရတာဖြစ်ပါတယ်။အမျိုးသမီးနဲ့အမျိုးသားပြိုင်ပွဲဆိုပြီးနှစ်မျိုးရှိပါတယ်။1986ခုနှစ်ကဒါဗီရှိုင်းယားကလူတချို့ကဗြိတိရှတွေပဲအနိုင်ရမယ့်ကစားနည်းမျိုးကိုစဉ်းစားရင်းကနေအခုလိုတီထွင်ပြစ်သွားတာပါ။ပြိုင်ပွဲမဆခင်ရှင်ပြိုင်သူတွေရဲ့ခြေမမှာဒဏ်ရာရှိမရှိ၊မှုဆွဲနေတဲ့ရောဂါရှိမရှိစစ်ဆေးပါတယ်။အဲဒီနောက်တော့ပြိုင်ပွဲကိုခြေမတွေလှဲလို့ရပြီဆိုတဲ့စကားလုံးနဲ့စတင်ပြီးတော့ပြိုင်ပွဲနေရာကိုလည်းတူဒီယမ်လို့နာမည်ပေးထားပါတယ
်။ကမ္ဘာအကြီးဆုံးစုမှုစာကြီးကိုပြည်ထောင်နိုင်ငံလန်ဒန်မြို့မှာပြီးခဲ့တဲ့အင်္ဂါနေ့ကဖန်တီးပြီးကမ္ဘာစံချိန်တင်လိုက်ပါတယ်။အလေးချိန်ပေါင်350နီးပါးရှိပြီးတော့စင်ကာပူဝန်ထမ်းပေါင်းတရာဇင်လောက်ပါဝင်ဖန်တီးခဲ့ရတာပါ။လန်ဒန်အရှိပိုင်းကဗလီတစ်ခုမှာ UK မွတ်စလင်ပရဟိတအဖွဲ့ကကိုယ်တိုင်ဖန်တီးထားတဲ့အကျိုးဦးကြီးတဲ့ဖာထက်ကျော်ခဲ့တာပါ။ဂင်းနစ်ကမ္ဘာမှတ်တမ်းအဖွဲ့ကလူတွေကလည်းဒီစမူးစာဖန်တီးတဲ့လုပ်ငန်းစဉ်တစ်ခုလုံးလာရောက်အကဲဖြတ်ခဲ့ကြပါတယ်။အမတ်ပေးစီမင်းအရာစမူးစာဟာ3မြောင်ပုံရှိရမှာဖြစ်တဲ့အပြင်ဂျုံအာလူးကြက်သွုံနဲ့ပဲတွေပါဝင်ရမှာဖြစ်သလိုကြော်လိုက်ရင်လည်းပုံပြက်မသွားရပါဘူး။အလေးချိန်ကအဓိကဖြစ်သလိုစမူးစာကြီးတစ်ခုလုံးကိုအကုန်စားကြမှာဖြစ်ပါတယ်။ကြိုတင်ပြင်ဆင်ထားတဲ့တန်စကားကြီးထဲမှာစမူးစာကြီးကိုဖန်တီးခဲ့တာဖြစ်ပြီးတော့ grain အသေးစားနဲ့မပြီးအလေးချိန်ချိန်ပြီးတဲ့နောက်ပွတ်ပွတ်ဆူနေတဲ့ CO ထဲကိုထည့်ခဲ့ကြတာပါအခုစမူးစာကြီးကိုဖန်တီးဖို့အတွက်15နာရီလောက်ချိန်ယူခဲ့ရပြီးတော့ခရီးရန်ကဲတင်ချင်းတက်ပရဟိတက်အဖွဲ့ကဒေသခံအင်ချီယာမဲ့တွေကိုဝေခြင်းပေးခဲ့ပါတယ်ရှင်VOA မြန်မာပိုင်းတနင်္ဂနွေနေ့ညမှာထုတ်လွှင့်တဲ့အထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။တနင်္လာနေ့မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်တဲ့အစီအစဉ်ကိုတော့အလိုင်းတိုမီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့တရင်အချင်းချုပ်ကိုမတ်တင်ထိုက်ကြေညာပေးပါမယ်ရှင
်။ရှခိုင်းပြည်နယ်မောင်တော်မြို့နယ်တွင်အကြမ်းဖက်တိုက်ခိုက်မှုတွေကနေလုံခြုံရေးပေးနိုင်ဖို့တပ်ဖွဲ့ဝင်တွေသွာလာတာမှာလမ်းတွေကိုဖောက်ခွဲထားတာတွေတံတားတွေကိုဖျက်ဆီးထားတာတွေကြောင့်အခက်တွေ့ရတယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုကဒီကနေ့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။ဒီကနေ့မောင်တော်မြို့ကိုသွားရောက်ခဲ့ကြတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုနဲ့ကယ်ဆယ်ရေးနဲ့ပြည်လည်နေကြချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးတို့ကသတင်းထောက်တွေကိုအတွေ့အကြုံနှင်းမြစ်အခြေအနေနဲ့ပတ်သက်ပြီးတော့ပြောဆိုခဲ့ကြတာဖြစ်ပါတယ်။မောင်နှံဒေသတွင်နေမြေတွေမှာနေထိုင်ကြသူတွေအတွက်လက်ရှိမှာလုံခြုံရေးကိုထိန်းထားနိုင်အောင်ဆောင်ရွက်ထားတဲ့အကြောင်းလဲရခိုင်ဝန်ကြီးချုပ်ကပြောပါတယ်။လက်ရှိမောင်နှံဒေသတွေမှာတပ်မတော်တပ်ဖွဲ့တွေနဲ့ရဲတပ်ဖွဲ့ဝင်တွေကလုံခြုံရေးကိုပူးပေါင်းဆောင်ရွက်နေပြီးအကြမ်းဖက်မှုတွေကနေတင်းရှောင်နေရသူတွေကိုလည်းတပ်မတော်ရဟတ်ရင်နဲ့စားနပ်ရိက္ခာတွေပို့ဆောင်ပေးနေတယ်လို့ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်။ဒီရခိုင်ပြည်နယ်မောင်တော်ဒေသအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းလူပေါင်း104ဦးသေဆုံးခဲ့ရပြီလည်းဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ချက်တွေအရရဲနဲ့တပ်မတော်တပ်ဖွဲ့ဝင်12ဦးကြာဆုံးပြီးအရက်သား73ဦးသေဆုံးခဲ့ရပြီးအကြမ်းဖက်သမား89ဦးကိုတော့အသေရမိတဲ့အကြောင်းဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စု Texas ပြည်နယ်အရှေ့တောင်ပိုင်းမှာအပူပိုင်းမုန်တိုင်းကြောင့်မိုးသေးသေးထန်ထန်ရွာသွန်းနေတာနဲ့အတူဟတ်စတန်မြို့ကန်တွေအနေနဲ့အင်းတွေရေကြီးရေဝင်နေချိန်မှာအင်ခေါင်မိုးတွေပေါ်မတက်ကြဖို့ထက်ခိုးတွေပေါ်မတက်ကြဖို့အာဏာပိုင်တို့ကသတိပေးနေကြပါတယ်ရှင
်။တရင်ချင်းချက်ကိုမတ်တင်ထိုက်တင်ညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရေမူကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital ဇွန်ညာဖြစ်ပါတယ်။ကျွန်မရှားဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာဖြစ်ပါတယ်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာဆင်လွန်ချိန်ည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.